Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Bureau of VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမျိုးတော်စားသောက်ဆိုင်တစ်ခုမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဒါကာမြို့မှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်ဆာဗီးယားနိုင်ငံစားသောက်ဆိုင်တစ်ခုအတွင်းအမျိုးသားတအုပ်ကတနက်နေ့ဝင်ပစ်ခဲ့တဲ့အတွက်တနက်သမားရဲ့ဇနီးအပါအဝင်လူ၄ဦးသေဆုံးသွားပါတယ်ယူရိုချန်ပီယံဖလားဘောလုံးပြိုင်ပွဲမှာဂျာမနီကအီတလီအသင်းကိုအနိုင်ရပြီးဆီမီဖိုင်နယ်တက်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုမှန်နနာချနိုင်တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်။ဂျနီဘာကိုရောက်ရှိနေတဲ့မြန်မာအမျိုးသမီးအဖွဲ့တွေကနေစီဒေါ်လို့ခေါ်တဲ့အမျိုးသမီးရေးဆိုင်ရာကုလသမဂ္ဂညီလာခံမှာမြန်မာအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့ဘာတွေတင်ပြဖို့ရှိနေပါသလဲ
။မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ဥပဒေလို့ကျွန်တော်တို့ကပြောတဲ့အခါမှာအခုဒီလောလောလတ်လတ်ကတော့ပြီးခဲ့တဲ့ဥပဒေစင်ဆိုရလက်ထက်ကပေါ့နော်အတူတူပြတ်ထန်လိုက်တဲ့ဒီမျိုးသားဥပဒေလို့
ဒါကတော့ကျမရေးရာတန်းတူညီညာရေးကွန်ရက်ကိုဥဆောင်နေသူတအူပြောသွားတာပါ။သတင်းအစီအစဉ်အပြီးမှာအပြည့်အစုံတင်ဆက်ဖို့ရှိပါတယ်။ဒါအပြင် EU ကနေဗြိတိန်ခွဲထွက်တဲ့ဖြစ်ရပ်နဲ့ဘာလင်တိုင်းကြီးပြိုလဲသွားတဲ့ဖြစ်ရပ်နှစ်ခုနှိုင်းယှဉ်ချက်တွေဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးမှာပါ။အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ဥဟောင်းခေရဲ့မြမအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာနဲ့ဓာတ်ရိုက်လေလိုင်းတို့ကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မက်နတာချန်တို့ကပြောပြပါအောင်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာရှိတဲ့လူကုန်ရရက်ွက်စားတောက်ဆိုင်တစ်ခုအတွင်းနိုင်ငံသားအယက်သားအများစုအပါအဝင်လူ20ကိုတပ်ဖြတ်လိုက်တဲ့အကြမ်းဖက်သမားတွေနဲ့ဆက်တနာကြီးကြားထိတ်တန့်ရင်ဆိုင်မှုဖြစ်သွားခဲ့ပြီးတဲ့နောက်အနာပိုင်တွေကမြို့တော်တဝန်းစင်နေနေကအလုံးကြုံရေးတွေတင်းကျပ်စွာချထားလိုက်ပါတယ်စားတောက်ဆိုင်အတွင်းအကြမ်းဖက်သမားတွေထင်းသိမ်းထားတဲ့သူတွေက73ဦးကလူကြုံရေးတပ်ဖွဲ့တွေကပြန်လည်ကက်တင်လိုက်နိုင်ပါတယ်။တည်ဆုံသူအများစုဟာအီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်ကြပါတယ်။အ ਨੇ ဆုံးရဲတပ်ဖွဲ့ဝင်2ဦးလည်းတည်ဆုံသွားခဲ့ပါတယ်။ဒါကမျိုးတက်ခိုက်မှုအတွင်းတည်ဆုံသွားသူတွေထဲမှာအီတလီနိုင်ငံသားတွေပါဝင်တယ်ဆိုတာကိုအီတလီဝန်ကြီးချုပ်မာတီယိုရန်စီကစနေနေ့မှာအတည်ပြုပြောကြားလိုက်ပေမဲ့မိသားစုတွေကိုအရင်အကြောင်းမကြားမချင်းအရေးအတွက်အတိအကျကိုထုတ်ဖော်ပြောဆိုမှာမဟုတ်ဘူးလို့ဆိုပါတယ်။တက်ခိုက်မှုအတွင်းဂျပန်နိုင်ငံသား9ဦးတည်ဆုံသွားကြောင်းလည်းဂျပန်အာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။အမေရိကန်နိုင်ငံသား2ဦးတည်ဆုံသွားတယ်ဆိုတာကိုသမ္မတအင်ဂျီရွန်နဲ့နိုင်ငံရေးဌာနတို့ကအတည်ပြုပြောကြားပေမဲ့ဘသူဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြောင်းအင်ဂျီရော်ကရောနိုင်ငံရေးဌာနကပါပြောကြားလိုက်ပြီးဘင်္ဂလားဒေ့ရှ်အစိုးရနဲ့အတူရပ်တည်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်မှုဘယ်နေရာမှာဖြစ်ဖြစ်ထိတ်တန့်ရင်ဆိုင်သွားမယ်လို့ပြောကြားလိုက်ပါတယ်။
ဆာဗီးယားနိုင်ငံမှာစနေနေ့မနက်စောစောကော်ဖီဆိုင်တစ်ဆိုင်မှာအမျိုးသားတအုပ်ကနေမောင်းမြတ်တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်သူ့ဇနီးနဲ့တခြားလူ၄ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်အနည်းဆုံး22ဦးလည်းဒဏ်ရာတွေရရှိခဲ့ကြပြီးသူတို့တွေက9ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့အနီးနားဆေးရုံကညွှန်ကြားရေးမှူးကပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးချက်ချင်းဆိုသလိုနာမည်အတိုကောက် CS ဆိုသူအသက်30အရွယ်မတင်ကြရသူအမျိုးသားကိုရဲတွေကဖမ်းဆီးလိုက်ပြီးတော့တတ်ရခြင်းအကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အမှုဖွင့်ခဲ့ပါတယ်။တရားမဝင်ဝယ်ယူထားတဲ့မောင်းမြတ်တနက်နဲ့ကော်ဖီဆိုင်မှာတွေ့ကြရလူတွေကိုရှောက်မပစ်ခင်သူနဲ့အဆင်မပြေဖြစ်နေတဲ့ဇနီးနဲ့တခြားအမျိုးသမီးတယောက်ကိုအရင်ပြစ်တတ်ခဲ့တာဖြစ်တယ်လို့ဆာဗီးယားပြည်ထရေးဝန်ကြီးနီဘိုဆာစတက်ဖာနိုဗစ်ကဒေတာကန် B92 ရုံးမြင့်တန်ကြားဌာနကိုပြောကြားခဲ့ပါတယ်။ဒါအပြင်တန်တရားရှိသူတနက်သမားဟာရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းမရှိဘဲအေးအေးဆေးဆေးနေတတ်သူလူတယောက်လို့သိထားကြတဲ့အတွက်တဝင်တုံမှုကြောင့်ပြစ်ခတ်မှုကျူးလွန်တာဖြစ်နိုင်တယ်လို့ဝန်ကြီးစတက်ဖာနိုဗစ်ကပြောဆိုပါတယ်။ပြစ်ခတ်မှုဟာမြို့တော်ဘဲဂရိတ်ရဲ့မြောက်ဖက်ကီလိုမီတာ80လောက်မှာရှိတဲ့ဇီတစ်ရွာလေးရဲ့ကျေးလက်ပွဲတော်တစ်ခုမှာဖြစ်ပွားခဲ့တာပါ။
အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်လိုက်တဲ့မောင်းသူမဲ့ပဲ့ထင်းရင်ဒရုန်းတွေနဲ့တိုက်ခိုက်မှုကြောင့်တေဆုံးရတဲ့အရတားအရေးအတွက်စီးရင်နဲ့ပတ်သက်လို့စစ်ပွဲတွေဖြစ်ပွားနေတဲ့ပြင်ပမှာအရတားအသေးပြောက်အများဆုံးဖြစ်တဲ့ပါကစ္စတန်နိုင်ငံဘက်ကအမျိုးမျိုးတုံ့ပြန်ပြောဆိုလာပါတယ်။တိုင်းပြည်ရဲ့နယ်မြေနဲ့အချုပ်အခြာအာဏာတည်ထောင်ခံမြဲမှုကိုချုပ်ဖွဲ့ရရောက်စေတဲ့အဲ့ဒီဒရုန်းရင်တွေနဲ့ တိုက်ခိုက်မှုတွေချက်ချင်းရဆိုင်ပေးဖို့ပါကစ္စတန်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပြီးထပ်လောင်းတောင်းဆိုလိုက်ပါတယ်။ပါကစ္စတန်လူထုအကြနှစ်သက်မှုမရှိတဲ့ drone ယာဉ်နဲ့တိုက်ခိုက်မှုအပေါ်ပုံမှန်ပြစ်တင်ရှုံချနေကြတာဖြစ်ပေမဲ့တိုင်းပြည်အတွင်းလူမျိုးစုတွေနေထိုင်တဲ့ဒေသတွေကိုပြစ်မှတ်ထားပြုလုပ်နေတဲ့ဒီတိုက်ခိုက်မှုတွေကိုအာဏာပိုင်တွေဘက်ကနောက်ကွယ်မှာသဘောတူမှုပေးနေတယ်လို့ယူဆရပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသအပြင်ဘက်မှာ2009ခုနှစ်နဲ့2015ခုနှစ်အတွင်းအရသား64ဦးကနေ116ဦးအကြာသေဆုံးခဲ့ကြောင်းအမေရိကန်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ drone ယာဉ်နဲ့တိုက်ခိုက်မှုတွေကြောင့်တိုက်ခိုက်ရေးသမား2382ဦးနဲ့2582ယောက်အကြာသေဆုံးခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်ကအတိုက်ခံနိုင်ငံရေးသမားတဦးလည်းဖြစ် drone ယာဉ်နဲ့တိုက်ခိုက်မှုတွေကိုအပြင်းထန်ဆုံးကန့်ကွက်နေသူလည်းဖြစ်တဲ့အင်မရန်ခန်ကတော့သမ္မတအိုဘားမားအစိုးရကထုတ်ပြန်တဲ့အရေးတွက်ဟာလက်တွေ့အခြေအနေနဲ့ကွာခြားနေတယ်လို့ပြောပါတယ်။
ဆိုမာလီနိုင်ငံဘိုက်ဒိုဝါမြို့အနောက်တောင်ဘက်မှာအယ်ရှာဘက်စစ်သွေးကြွတွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးနှစ်ဦးသေဆုံးသွားတယ်လို့မျက်မြင်သက်သေတွေနဲ့အစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်။မော်တာကြီးအများဆုံးထိမှန်ခဲ့တဲ့ဟော်လွာဒက်အရက်ကိုအစောဆုံးရောက်လာခဲ့တဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းဟာမော်တာကြီး17လုံးကြားရောက်ပောက်ကွဲခဲ့ရကအသက်4နှစ်နဲ့5နှစ်အရွယ်မိန်းကလေးနှစ်ဦးသေဆုံးသွားတယ်လို့ VOA ကိုပြောပါရယ်မိန်းကလေးတဦးကတော့သူ့အိမ်ကိုမော်တာထိမှန်ချိန်ပွဲချင်းပြီးသေဆုံးသွားပြီးတော့နောက်မိန်းကလေးတဦးကတော့ခေါင်းမှာဘုံးဆန်ထိမှန်တဲ့ဒဏ်ရာနဲ့ဆေးရုံအရေးပေါ်ခန်းမှာသေဆုံးခဲ့တာဖြစ်တယ်လို့သူကပြောဆိုခဲ့ပါရယ်တိုက်ခိုက်မှုအတွင်းနောက်ထပ်19ဦးလက်ဒဏ်ရာတွေရရှိခဲ့ကြပြီးတော့နှစ်ဦးကတော့ဘုံးဆန်ထိမှန်တဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါရယ်မော်တာကြီးစံတချို့ကတော့စစ်ကန်တွေအနီးကျရောက်ခဲ့တဲ့အတွက်စစ်ခြေဆိုင်စခန်းတွေနဲ့ဒေသန္တရအုပ်ချုပ်ရေးအဖွဲ့ရဲ့ဌာနချုပ်ရုံးတွေကိုတိုက်ခိုက်ဖို့ရည်ရွယ်ခဲ့ပုံရတယ်လို့ VOA သတင်းတောက်ကပြောပါတယ်။မော်တာကြီးတွေဟာမြို့စုံအရက်ကနေပြစ်ခတ်တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒီမိုကရက်ဒီပါတီသမ္မတလောင်းဟယ်လရီကလင်တန်ဟာသူမနိုင်ငံရဲ့ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင်အီးမေးလ်အကောင့်ဖွင့်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့က FBI ပြည်ထောင်စုစုံစမ်းရေးဘူရိုအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ဟယ်လရီကလင်တန်ရွေးကောက်ပွဲကမ်ပိန်းပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။၃နာရီခွဲနီးပါးကြာခဲ့တဲ့အဲ့ဒီတွေ့ဆုံမေးမြန်းမှုကိုဝါရှင်တန် DC မြို့မှာရှိတဲ့ FBI ဌာနချုပ်မှပြုလုပ်ခဲ့တယ်လို့ဆိုပါတယ်။သူမနိုင်ငံရဲ့ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင်အီးမေးလ်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူမရဲ့သဘောဆန္ဒအတိုင်းစနေနေ့မနေ့ကတွားရောက်ဖြေကြားခဲ့ခြင်းဖြစ်ကြောင်းဗဟုအစိုးရတရားရေးဌာနကစုံစမ်းစစ်ဆေးနေတဲ့ဒီကိစ္စနဲ့ပတ်သက်လို့အခုလိုဖြေကြားခွင့်ရတဲ့အတွက်သူမအနေနဲ့ဝမ်းသာရပါကြောင်းကမ်ပိန်းပြောခွင့်ရ Nick Merrill ကသတင်းမီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုပြုလုပ်နေစေအမှုကိစ္စဖြစ်တာကြောင့်အခုတွေ့ဆုံမှုနဲ့ပတ်သက်လို့ Hillary Clinton အနေနဲ့တစုံတရာထုတ်ဖော်ပြောဆိုခြင်းပြုလုပ်မှာမဟုတ်ဘူးလို့လည်း Merrill ရဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။ Clinton ရဲ့ကိုယ်ပိုင်အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုပြုလုပ်နေတဲ့ FBI အရာရှိတွေနဲ့တရားရေးဌာနကဝန်ထမ်းတွေရဲ့စုံစမ်းတွေ့ရှိအကြံပြုချက်တွေကိုသူမအနေနဲ့လက်ခံသွားမယ်လို့ဗဟုအစိုးရရှေ့နေချုပ် Loretta Lynch ကကြေညာပြီးမှအခုလိုတွေ့ဆုံမေးမြန်းမှုပြုလုပ်ခဲ့တာလည်းဖြစ်ပါတယ
်။ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ဟောင်းမာဂရက်သက်ချာတာဝန်ကအနားယူပြီးတဲ့နောက်26နှစ်တာကာလအတွင်းပထမဦးဆုံးအကြိမ်နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တဦးပေါ်ပေါက်မဲ့အလားအလာတွေတွေ့နေရပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ယာရူကနှုတ်ထွက်မဲ့လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့နေရာနဲ့အာနာယကွန်ဆာဗေးတစ်ပါတီရဲ့ခေါင်းဆောင်နေရာတွေကိုဆက်ခံမဲ့သူတွေအဖြစ်ရှေ့ဆုံးနေရာမှာရှိနေသူတွေထဲမှာခက်ပြက်ပြက်စဉ်းစားလောက်ကင်တက်တဲ့ပြည်ထရေးဝန်ကြီးထရီဇာမေနဲ့နိုင်ငံရေးအတွေ့အကြုံတိတ်မရှိလာတဲ့စွမ်းရင်ဝန်ကြီးအန်ဒရီယာလီကစွမ်တို့ပါဝင်ကြပါတယ်။ကွန်ဆာဗေးတစ်ပါတီလွှတ်တော်မတ်တွေကြားမှာနောက်ဆုံးကိုယ်စားလှယ်လောင်းနှစ်ဦးသာကျန်တဲ့အထိစကားတင်ရွေးချယ်ဖို့အင်္ဂါနေ့ကစလို့လျှို့ဝှက်မဲပေးစနစ်နဲ့ဇက်တိုက်ဆိုလိုရွေးချယ်လာမှာတခြားအမျိုးသားကိုယ်စားလှယ်၃ဦးကတော့ထောက်ခံမှုတွေတဖြည်းဖြည်းကျဆင်းလာနေတာဖြစ်ပါတယ်။နောက်ဆုံးပိတ်အဆုံးဖြတ်ကိုတော့အောက်ခြေပါတီဝင်တသိန်းခွဲကစားရိုက်ကနေမဲပေးပြီးတော့စက်တင်ဘာလ၂ရက်နေ့ကိုနောက်ဆုံးထားဆုံးဖြတ်ကြရမှာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲမှာဗြိတိန်နိုင်ငံခွဲထွက်တဲ့နယ်ဘက်ကမဲဆွယ်စီယုံလှုပ်ရှားခဲ့သူလီဆွမ်ကတော့ရွေးကောက်ပွဲကထွက်သွားတဲ့လန်ဒန်မြို့တော်ဝန်ဟောင်းဘောရစ်ဂျွန်ဆန်ကိုထောက်ခံဖို့ ရည်ရွယ်ထားတဲ့လွတ်တော်အမတ်တွေရဲ့အားပေးမှုတွေကိုရရှိနေတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ဆိုသလိုလေဘာပါတီဘက်မှလည်းလွတ်တော်အမတ်အန်ဂျလာအီဂယ်ကဥဆောင်မဲ့အလားအလာရှိနေပြီးတော့စကော့တလန်မှာတော့ပထမဆုံးအမျိုးသမီးဝန်ကြီးအဖြစ်နီကိုလာစတာဂျီယွန်ကအာဏာရထားတာဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာကျင်းပတဲ့ရွက်ောက်ပွဲအတွင်းစနေနေ့ကမဲတွေရေးတွက်ပြီးတဲ့အချိန်မှာလက်ရှိအနာရကွန်ဆာဗေးတစ်ပါတီညွန်ပေါင်းအဖွဲ့နဲ့အတိုက်ခံပါတီတို့အကြားအစိုးရဖွဲ့လောက်တဲ့အထိအပြတ်အသတ်နိုင်မရရှိသေးပဲဖြစ်နေတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်မှာကွန်တန်ဘယ်ကတော့သူ့ရဲ့ကွန်ဆာဗေးတစ်ပါတီကအနိုင်ရလိမ့်မယ်လို့ယုံကြည်မှုအပြည့်ရှိနေပြီးသူ့အနေနဲ့ညွန်ပေါင်းအစိုးရဖွဲ့နိုင်လိမ့်မယ်လို့ယူဆကြောင်းဒေသဆန်တော်ကြီးညတကောင်ကျော်အချိန်မှာပြောကြားခဲ့ပါတယ်။အတိုက်ခံကောင်းဆောင်ဘီလ်ရှော့တန်ကလည်းသူတို့ဘက်ကအနိုင်ရလိမ့်မယ်လို့ယူဆကြောင်းစနေနေ့ကထောက်ခံသူတွေကိုပြောခဲ့ပါတယ်။ဝန်ကြီးချုပ်တန်ဘိုးရဲ့ Conservative ညွန်ပေါင်းအစိုးရအနေနဲ့စီးပွားရေးပြည်မြောင်းလဲမှုတွေကိုအောင်မြင်စွာလှုပ်ဆောင်နိုင်ခြင်းမရှိသလိုဩစတြေးလျနိုင်ငံအတွက်လိုအပ်တဲ့တည်ငြိမ်တဲ့ဥဆောင်မှုကိုပေးနိုင်ခြင်းမရှိကြောင်းအတိုက်ခံကောင်းဆောင်ရှော့တန်ကပြောကြားခဲ့ပါတယ်။နောက်ဆုံးထွက်ပေါ်တဲ့သတင်းတွေအရကတော့အတိုက်ခံ Labour Party ကအနည်းငယ်အသာစီးရနေတယ်ဆိုတာကိုဖော်ပြနေကြပါတယ်။ပါတီနေရာစလုံးအနေနဲ့အမှတ်နေရာ150ရှိတဲ့လွတ်တော်အတွင်းကလူများစုအစိုးရဖွဲ့နိုင်ရေးအတွက်အမှတ်နေရအနည်းဆုံး86နေရာအနိုင်ရဖို့လိုအပ်ပါတယ
်။ဥရောပချန်ပီယံဖလားဘောလုံးပြိုင်ပွဲတွေကိုစနေနေ့ကပြင်သစ်နိုင်ငံမှာဆက်လက်ကျင်းပရမှာဂျာမနီနဲ့အီတလီအသင်းတို့ရဲ့ quarter final ပွဲတွေအတွင်းနှစ်ဖက်တကိုးစီတရေဖြစ်နေတာကြောင့်ပနယ်ရီကန်ပြီးတော့ဂျာမနီအသင်းကအနိုင်ရသွားတဲ့အတွက် semi final ကိုတက်သွားပြီဖြစ်ပါတယ်။ပွဲစဉ်ပထမပိုင်းမှာဂျာမနီအသင်းကတကူကိုမရှိနဲ့ဥဆောင်နေရကဒုတိယပိုင်း89မိနစ်မှာအီတလီအသင်းကပယ်နယ်တီရရှိသွားပြီးတော့ချိန်ပါဂိုးကိုသွင်းယူနိုင်ခဲ့တာဖြစ်ပါတယ်။ပွဲစဉ်တလျှောက်ဂျာမနီဘက်ကဂိုးသင်းခွင့်ပိုရခဲ့တယ်လို့ဂျာမနီဘက်ကပထမပိုင်းမှာတကူနဲ့ဒုတိယပိုင်းမှာတကူသွင်းနိုင်ခဲ့တာတွေလည်းလူကျွန်ဘောနဲ့ဒီဖောင်းပေးခံလိုက်ရတာတွေကြောင့်အဲ့ဒီဂိုးတွေမရပဲဖြစ်သွားခဲ့ရပါတယ်။ကစားချိန်မိနစ်60ပြည့်တဲ့အထိနှစ်ဖက်စလုံးဘသူအားမှဂိုးထက်မသွင်းနိုင်ကြတော့တဲ့အတွက်အချိန်ပိုကစားရမှာလဲဘသူအားမှထက်မသွင်းနိုင်တာကြောင့်ပယ်နယ်တီကန်ပြီးတော့ပွဲစဉ်ကိုအဆုံးဖြတ်ပေးလိုက်ရတာဖြစ်ပါတယ်။ပယ်နယ်တီကန်တဲ့နေရာမှာလဲနှစ်သင်းစလုံးဂိုးပြတ်အောင်မကန်နိုင်တဲ့အတွက်ကိုလုံးအထိဇက်တိုက်ကန်ပြီးမှဂျာမနီအသင်းကပယ်နယ်တီကိုလုံးမြောက်မှာအနိုင်ရသွားခဲ့တာဖြစ်ပါတယ်။အခုလိုကိုလုံးအထိကန်သွင်းရတာဟာဥရောပချန်ပီယံဖလားပြိုင်ပွဲသမိုင်းတလျှောက်ပယ်နယ်တီကန်သွင်းရမှုအများဆုံးဖြစ်ပါတယ်။တနင်္ဂနွေနေ့မြန်မာစံတော်ချိန်ညတနာရီခွဲမှာတော့နောက်ဆုံး quarter final ပွဲစဉ်ဖြစ်တဲ့အင်ရှင်ပြင်သစ်အသင်းနဲ့ Iceland အသင်းတို့ကစားကြမှာဖြစ်ပြီးအနိုင်ရတဲ့အသင်းကကြာသပတေးနေ့မှာဂျာမနီနဲ့ semi final မှာကစားကြရမှာဖြစ်ပါတယ်။ပထမ semi final ပွဲစဉ်ကတော့ Portugal နဲ့ Wales အသင်းတို့ဘောတဟုနေ့မှာကစားကြရမှာဖြစ်ပါတယ်။
ဤနိုင်ငံအတွင်းကရာနဲ့ချီတဲ့သတင်းတောက်တွေအနေနဲ့တိုင်းပြည်ပြင်ပမှာရှိတဲ့ရန်လိုတဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်ခြင်းမပြုဖို့တတိပေးတဲ့စာတွေကိုသူတို့ရဲ့တယ်လီဖုန်းတွေနဲ့အမည်မဖော်လိုသူတွေထံကရရှိခဲ့ကြတယ်လို့ပြောပါတယ
်ကိုစားဝင်လိုက်တဲ့မန္နနာချန်တို့ကတနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုတနင်္ဂနွေနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရရှင်။အခုတော့မြန်မာသတင်းလွှာတပုတ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာဥသိမ်းစိန်အစိုးရလက်ထက်အတည်ပြုပြဋ္ဌာန်းခဲ့တဲ့မျိုးစောက်ဥပဒေလိုမျိုးအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ရေးအပါအဝင်ပဋိပက္ခဖြစ်နေတဲ့တိုင်းဟင်းသားဒေသတွေမှာအမျိုးသမီးနဲ့ကလေးတငယ်တွေအပေါ်ပြစ်မှတ်ထားတဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုအကာအကွယ်ပေးဖို့အမျိုးသမီးများအပေါ်ခွဲခြားမှုဆက်ဆံမှုဆိုင်ရာပပျောက်ရေးကုလသမဂ္ဂညီလာခံကိုတက်ရောက်လာတဲ့မြန်မာအမျိုးသမီးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇူလိုင်လ4ရက်နေ့မှာစတင်ကျင်းပမယ့်စီတော်ညီလာခံအတွင်းပြည်ရင်းခြေဆိုင်မြန်မာအမျိုးသမီးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့ရှင်ပြိုင်ပြီးပထမဆုံးအကြိမ်အစည်းအဝေးခန်းစာတင်သွင်းမှာဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့အမျိုးသမီးတွေအပေါ်ဖိနှိပ်မှုဖြစ်စေတဲ့ဥပဒေမျိုးတွေပယ်ဖျက်တင်ကြောင်းဂျနီဗာကိုရောက်ရှိနေတဲ့ကြားမရေးရာဒန်းတူညီမရေးကွန်ရက်ညွှန်ကြားမှုဒေါ်မေဇပယ်ဖြူက VOA ကိုအခုလိုပြောပါတယ
်။မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ဥပဒေလို့ကျွန်တော်တို့ကပြောတဲ့အခါမှာအခုဒီလောလောလတ်လတ်ကတော့ဒီကဲဒီပိစိန်ဆိုရလထက်ကပေါ့နော်အတီးပြပြထမ်းလိုက်တဲ့ဒီမျိုးဆောင်ဥပဒေလို့ဟိုလူတိများတဲ့ဥပဒေလေးခုပေါ့အဲတော့မျိုးသမီးတွေရဲ့ဒီမွေးရာပါလွတ်လပ်ခွင့်သူတို့ရဲ့ရွေးချယ်ခွင့်တွေကိုကျွန်တော်တို့ကဥပဒေနဲ့တိတိတသားခွဲခြားပြီးတော့ဖိနှိပ်တဲ့ဥပဒေတွေဖြစ်တယ်လို့ပြောလို့ရတယ်တကယ်တမ်းမှာဖိနှိပ်မှုမရှိတော့ညာလေကျွန်တော်တို့လက်ရှိနိုင်ငံမှာရှိတဲ့ဥပဒေတွေမူဝါဒတွေကိုပြန်ကြည့်မယ်ဆိုရင်မျိုးသမီးတွေအတွက်စားမရေးရရှူတောင်းကနေထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာမဟုတ်ဘူးဆိုတာကိုတွေ့ရတယ်ပေါ့
အထူးသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေမှာတော့သမရဖြစ်ခွင့်အရေးချင်းသတ်မှတ်ချက်ဟာအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့သဘောဖြစ်နေကြောင်းဒေါ်မေဇဘဲဖြူကထောက်ပြပါတယ်။
အဲ့တော့အခြေခံဥပဒေဒီဘလောက်ပဲနိုင်ငံသားတွေကိုယောက်ျားမိန်းမမခွဲခြားပဲတန်းတူခွင့်ရေးပေးထားပါတယ်လို့မိတို့ပင်စိုးစေကမူပေါ့နော်။ဒီအခြေခံဥပဒေထဲမှာပါနေတဲ့အမျိုးသားများနဲ့ဒါသက်ဆိုင်တဲ့အလုပ်ကိုင်းဆိုရင်အမျိုးသားတွေကိုတာဝန်ထမ်းဆောင်ခွင့်ပြုတာကိုခွဲခြားဆက်ဆံတယ်လို့မသတ်မှတ်ရဘူးဆိုတဲ့ပြဋ္ဌာန်းချက်တွေဟာလည်းတကယ်တမ်းပြောမယ်ဆိုရင်ဒါဟာခွဲခြားတဲ့အမြင်နဲ့ရေးဆွဲထားတာပါပဲ။နောက်တစ်ခုကတော့ဒီသမရဖြစ်ဖို့အရေးချင်းသတ်မှတ်ချက်တွေရှိရလေ။မျိုးသမီးတွေသမရမဖြစ်ရဘူးလို့တိတိကျကျရေးသားဖော်ပြပြီးတော့ကန့်သက်ထားတာမဟုတ်ပေမဲ့လေ။မျိုးသမီးတွေအတွက်ခက်ခဲတဲ့ဒီအရေးချင်းသတ်မှတ်ချက်တွေကိုထည့်သွင်းထားတာဟာလည်းသာမရေးရအမြင်မရှိတာလို့ပြောလို့ရပါတယ်။
ဒါ့အပြင်မြန်မာနိုင်ငံမှာစတင်ရေးဆွဲနေတဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဒါစီရေးဥပဒေမှာအမျိုးသမီးအားလုံးကိုအပြည့်အဝအကာအကွယ်ပေးတဲ့အချက်တွေပါဝင်ဖို့အထူးအရေးကြီးတယ်လို့သူကဆိုပါတယ
်။တိုင်တန်းတဲ့ကိစ္စပေါ့အဲ့ဒါကိုကျွန်တော်တို့ကနည်းနည်းဟိုတိတိကျကျစကားလုံးနဲ့ပြောရင်နော်တရားမျှတမှုလလန်းမီမှုရရှိမှုအခြေအနေပေါ့ access to justice လို့ကျွန်တော်တို့ကသုံးနှုန်းပါတယ်။အဲ့တော့တကယ်တမ်းမှာအမျိုးသမီးတွေဟာသွားမတိုင်ဘူးဆိုတာတိုင်စားဖို့အတွက်သူတို့မှာအသားစီးတွေအခက်အခဲတွေအများကြီးရှိတာကြောင့်လည်းဖြစ်တယ်လို့နောက်တစ်ချက်ကတော့ရဖက်ခံရတဲ့အတွက်ကြောင့်အဲ့ဒီမျိုးသမီးကိုယ်တိုင်ကပဲဖြစ်ဖြစ်သူ့ရဲ့မိသားစုဝင်တွေကပဲဖြစ်ဖြစ်တိုင်ကြားတဲ့အခါမှာဒီတိုင်ကြားတဲ့ရဖက်ခံရသူမျိုးသမီးနဲ့မျိုးသမီးရဲ့မိသားစုပတ်ဝန်းကျင်တငယ်ချင်းတွေကိုအကာအကွယ်ပေးထားနိုင်တဲ့ protection order လို့ခေါ်တဲ့အကာအကွယ်ပေးအမိန့်တွေကျွန်တော်တို့နိုင်ငံမှာမရှိဘူးရဖက်ခံရတဲ့သူမျိုးသမီးကိုယ်တိုင်နဲ့သူ့ရဲ့ပတ်ဝန်းကျင်ဟာအကြမ်းဖက်မှုတွေကိုကြုံတွေ့နေရတယ်ဆိုတာကိုသိပေမဲ့လည်းသွားတိုင်နိုင်တဲ့အနေအထားမှမရှိဘူ
းစီရောညီလာခံကိုတက်ရောက်ဖို့မြန်မာအမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့ပေါင်း၈ဖွဲ့ကကိုယ်စားလှယ်တွေဂျနီဗာကိုရောက်ရှိနေပြီးတနင်္လာနေ့မှာသူတို့ရဲ့အစီရင်ခံစာကိုတင်သွင်းမှာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနအပြင်လွှတ်တော်ဘက်ကအမျိုးသမီးရေးရာဆောင်ရွက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူခွင့်ရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေတက်ရောက်မှာဖြစ်ပြီးအစီရင်ခံစာကိုတော့ဇူလိုင်လ9ရက်နေ့မှာတင်သွင်းမှာပါ။စီတော်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးသဘောတူညီချက်ကို1998ခုနှစ်ကစစ်ဆိုးရကနေလက်မှတ်ရေးထိုးခဲ့တာပါရှင
်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လည်နေပါရဲ့ရှင်။အခုတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မြမပြည်မှာတရုတ်ပါဝင်တဲ့အခန်းကဏ္ဍဟာရော်နေသွားဖို့ရမရှိပဲတိုးပွားလာဖို့သာရှိကြောင်းဥအောင်ခင်ကတုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရရှင
်ဇွန်လဇန်ပိုင်းကတရုတ်တမ်မဟူလျန်နဲ့အဖွဲ့ကချင်ပြည်နယ်ကိုချစ်တီရေခီထွက်ကြပြီးမြစ်စုံဆဲစီမံကိန်းပြန်ဆနိုင်ရေးအတွက်စီယုံရေးဆင်းကြပါတယ်မြစ်စုံစီမံကိန်းကိုကချင်ပြည်နယ်အစိုးရကရပ်ဆိုင်းတာမဟုတ်ဘဲပြည်သူ့ဆန္ဒအရပြည်ထောင်စုအစိုးရကရပ်ဆိုင်းတာဖြစ်ကြောင်းအရှင်ပညာဝင်ကြီးချုပ်ကရှင်းပြပါတယ်တရုတ်ကုမ္ပဏီလက်ထိုးကောက်မှုကြောင့်ဘူတန်ရွှေအစိုးရကခွင့်ပြုခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူ့ဆန္ဒအရဦးသိန်းစိန်အစိုးရကရပ်ဆိုင်းတာဖြစ်တဲ့အတွက်ပြည်သူကသဘောတူရင်ပြန်ဆနိုင်မယ့်သဘောရှိတယ်လို့တရုတ်ဘက်ကယူဆပုံရပါတယ်ဇွန်လ10ရက်နေ့ရောက်တော့တရုတ်မြန်မာဆွေမျိုးပေါ့ပေါ့ချစ်ချည်ရေးဖောင်ဒေးရှင်းကိုတည်ဆောင်ပါတယ်တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့အဓိကယူရပါတယ်မြန်မာအတမင်းဝန်ကြောင်းပညာကိုကူညီရေးတရုတ်မြန်မာပညာသင်ကျောင်းကွန်ရက်ဖွဲ့စည်းရေးနှစ်နိုင်ငံလူငယ်များနားလည်မှုရရှိရေးအခမဲ့မျက်စိကူတာပေးရေးစိတ်ယုံနှယုံတည်ဆောက်ရေးစတာတွေဟာဆွေမျိုးပေါ့ပေါ့အဖွဲ့ရဲ့လက်တော်ဦးတည်ချက်တွေဖြစ်ပါတယ်ဇွန်လ17ရက်နေ့ရောက်တော့ တရုတ်မြန်မာချစ်ကြည်ရေးမော်တော်ယာဉ်တန်းရဲ့ခရီးစဉ်ကိုတရုတ်တန်ယုံကကျင်းပပါတယ
်လာမယ့်အောက်တိုဘာမှာမြန်မာပြည်ထဲစတင်ဝင်ရောက်မဲ့စမျိုးပေါက်ဖော်ချစ်ကြည်ရေးမော်တော်ယာဉ်တန်းခရီးစဉ်အတွင်းမှာအခမဲ့စေကူတာမှုဆင်းရဲနွမ်းပါတဲ့ဒေသကိုလှူဒန်းမှုစာတင်ကြောင်းဆောက်လုပ်ပေးမှုဖုံးကြီးတင်ပရာဟိတမိဘမဲ့ကြောင်းနဲ့ဆင်းရဲနွမ်းပါတဲ့ကြောင်းတွေကိုဂွန်ကြီးထောက်ပံ့မှုစတာတွေဆောင်ရွက်မယ်လို့ဆိုပါတယ်အကစားပြန်ပွဲတွေဖြစ်တဲ့လက်ဝှေ့ပွဲဘောလုံးပွဲဗော်လီဘောပွဲတွေပြင်ချစ်ကြည်ရေးပြည်သာကပွဲနဲ့ပကြီးပွဲတွေကိုကျင်းပဖို့လည်းစီစဉ်ထားကြောင်းသိရှိရပါတယ်အနှစ်20ကျော်စစ်အစိုးရကိုအကြိုက်ပေးပြီးတရားစာရထုတ်ယူဖို့တာအာရုံစိုက်ခဲ့တဲ့တရုတ်ဟာအန်အိုဒီအစိုးရလက်ထက်မှာပြည်သူလူထုကိုစီယုံသိမ့်သွင်းဖို့ကြိုးစားလာပါတယ်ပြည်သူအကျိုးတည်ဖို့တဲ့ဆွေမျိုးပေါက်ဖို့ဖြစ်မြင်လာအောင်စူးစမ်းနေပုံရပါတယ
်။ဇွန်လ18ရက်နေ့မှာစွန့်အင်ဆိုင်ရာအလုံယုံဆွေမျိုးပေါက်တက်ဖို့တရုတ်ပြည်သွားမဲ့ပြည်တော်စုဝင်ကြီးဦးအောင်ဝင်းကိုလေးစိတ်လိုက်ပို့ရင်းလူသားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ဖို့ကူညီမဲ့အစီအစဉ်တွေကိုတရုတ်တန်မှုမစ္စတာရှက်ကိုရှန်းကရှင်းပြကြောင်း25ရက်နေ့ထုတ်ရှင်းဟွာသတင်းမှာပေါ်ပြပါတယ်။မြန်မာပြည်ဟာအရေးပါတဲ့အိန္ဒိယနိုင်ငံဖြစ်တာမို့လူစွမ်းအားအရင်းအမြစ်မြင့်တင်ဖို့အတွက်တရုတ်ကကူညီထောက်ပံ့မယ်လို့ဆိုပါတယ်လက်ရှိလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်မဲ့လူစွမ်းအားမြင့်တင်ရေးမွမ်းမံသင်တန်းတွေပေးသွားမှာဖြစ်ပါတယ်တင်တန်းသားဥယျာဉ်မှာမြန်မာအတွက်အထူးဦးစားပေးမယ်လို့ဆိုပါတယ်2015မှာမြန်မာအစိုးရဝန်တန်း900ကျော်တရုတ်ပြည်မှာမွမ်းမံသင်တန်းတက်ခဲ့ပြီးဒီနေ့ဧပြီလကဇွန်လအထိ200ကျော်တင်တန်းတက်ကြောင်သိရှိရပါတယ်
တချိန်တည်းမှာပဲယူနန်မြန်မာနယ်ဒေသစီးပွားရေးပူပေါင်းဆောင်ရွက်မှုအချိန်အဟုန်ပြင်းထန်လာဖို့လေစူးစမ်းနေတာတွေ့ရပါတယ်။အာဆီယံနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံတွေနဲ့ကုံတွယ်ဖို့အတွက်ယူနန်နယ်စပ်မှာစီးပွားရေးပူပေါင်းဆောင်ရွက်ဇုံတွေတည်ဆောက်ပုံကိုဟောင်ကောင်ကုံတွယ်ရေးနဲ့ဖွံ့ဖြိုးရေးကောင်စီစီးပွားရေးပညာရှင်ဘီလီဝါးကလွန်ခဲ့တဲ့လကစာရန်ထုတ်ထားပါတယ်။ယူနန်မြန်မာနယ်စပ်ကုံတွယ်ရေးနဲ့ပူပေါင်းဆောင်ရွက်ရေးမဟာစီမံကိန်းဖြစ်ပါတယ်။တရုတ်ပြည်ကံယူရန်ဒေတာထုတ်အထည်အလေးနဲ့အိမ်သုံးပစ္စည်းကိုယူနန်ကနေအာဆီယံနိုင်ငံတွေကိုတင်ပို့နေတာဖြစ်ပါတယ်။2014စီရင်အရယူနန်ရဲ့နိုင်ငံသားကုန်သွယ်ရေးမှာအာဆီယံနိုင်ငံတွေနဲ့ကုန်သွယ်တဲ့ပမာဏက90ရာခိုင်နှုန်းရှိပြီးမြန်မာနဲ့ကုန်သွယ်တာကအများဆုံးဖြစ်ပါတယ
်။ယူနန်မြန်မာကုန်သွယ်ရေးမှာရွှေလီမူဆယ်လန်းက60ရာခိုင်နှုန်းယူထားပါတယ်။ထူးခြားမှုကတော့တရုတ်ကံယူရန်ဒေတာကကုမ္ပဏီတွေရွှေလီမှာကုန်ထုတ်လုပ်ငန်းတည်ထောင်လာတာဖြစ်ပါတယ်။ရွှေလီမှာမြန်မာအလုတ္တမတအူးဟာရွမ်း$1,000 150လောက်လက်ခရရတာမို့မြန်မာ9,000ကျော်အလုတ်လုပ်နေကြောင်းသိရပါတယ်။ကြောက်မြက်ကြောက်စိမ့်တဲ့ရာဗာနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်ငန်းတွေရွှေလီမှာတိုးပွားနေပါတယ်။ဘေကျင်းမော်တော်ကားလုပ်ငန်းဟာတရုတ်ပြည်အနေနဲ့အရရကပေးပို့တဲ့ကားပစ္စည်းအစိတ်အပိုင်းတွေကိုရွှေလီစက်ရုံမှာတပ်ဆင်ပြီးမော်တော်ကားထုတ်လုပ်နေပါတယ်။ရွှေလီဂျေကောင်မူဆယ်နေစပ်စီးပွားရေးဇုံဟာမြန်မာတရုတ်ပူပေါင်းဆောင်ရွက်မှုအခြေခံနယ်မြေအဖြစ်တရုတ်ကလိုလားပါတယ်မြန်မာရဲ့2014ပြည်တွင်းအတည်ပြုထုတ်လုပ်မှုဟာဒေါ်လာသန်းပေါင်း 6,600 ဖြစ်ပြီးယူနန်ရဲ့ထုတ်လုပ်မှုဟာဒေါ်လာသန်းပေါင်း 3,000 ဖြစ်တဲ့အတွက်မြန်မာထုတ်လုပ်မှုတဲ့အစားပေါင်း20လောက်ပိုများနေပါတယ်တရုတ်အစိုးရရဲ့ပိုးလမ်းမစီးပွားရေးလမ်းကြောင်းမှာယူနန်ဟာအချက်အချာကြိုက်ရုံသာမကဘဲမြန်မာကုန်ကြမ်းကိုကုန်ကြောဖြစ်အောင်လုပ်တဲ့နေရာလည်းဖြစ်နေပါတယ်ခင်ဗျာ
မကြခင်ထုတ်လွှင့်မဲ့နိုင်ငံတကာသတင်းလွှာတပုတ်မှာတော့ EU ကပြတိန်ခွဲထက်တဲ့အခြေအနေကိုသုံးသက်တင်ပြမှာမို့စောင့်မျှော်နာဆင်ကြပါရှင်အခုတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါဒီတင်ပါ English Market Side ကန်တာမှာပစလို့ဒီပြရတဲ့ mouth ကိုခြေခံတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
put words in someone's mouth
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက put put ကထဲတာ words words ကစကားလုံးတွေ someone apostrophe s someone's ကတူတယောက်ရယ် mouth mouth ကပစဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဒီပေကတော့လူတူးတယောက်ရဲ့ပါဇက်ထဲကိုစကားလုံးတွေထည့်ပေးလိုက်တာဖြစ်ပါတယ်။တကယ်တော့အစားအစာလိုစကားလုံးတွေကိုယူပြီးလူတူးတယောက်ရဲ့ပါဇက်ထဲကိုထည့်ဖို့ဆိုတာကတော့မဖြစ်နိုင်တာသောရရှိများအသိပါ။ဒါကြောင့်ဒီသုံးရဲ့ idiom အသေးပေကတော့ကျမတို့မြန်မာမှာကိုမပြောဘဲနဲ့ပြောတယ်လို့ဖြစ်တဲ့အခြေအနေမျိုးကိုပါဇက်ကဒီလိုစကားမျိုးပြောတယ်ဆိုပြီးတကယ်မပြောဘဲအပြောခံရတဲ့အခြေအနေမျိုးမှာရည်ညွှန်းသုံးပါတယ်။ဒ တနည်းတော့သူစကားကိုကိုစကားဖြစ်အောင်ပြောတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒါအပြင်ကိုပြောလိုက်တဲ့အဓိပ္ပာယ်ကဒီမျိုးကြားရသူကသူကောက်ချင်တဲ့အဓိပ္ပာယ်ကိုအထာနာအဓိပ္ပာယ်ကောက်ယူတဲ့နေရာမျိုးမှာလေဒီအသုံးကိုရည်ညွှန်းသုံးနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I've never said John is lazy Stop putting words in my mouth
John ဟာလူပင်းဖြစ်တယ်လို့ကျွန်တော်ဘယ်တော့မှမပြောခဲ့ပါဘူး။ဒါကြောင့်ကျွန်တော်ပြောတယ်ဆိုပြီးလိုက်မပြောပါနဲ့ဗျာလို့ဒီပေးရပါတယ်။ဥပမာဦးနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I've never said John is lazy. Stop putting words in my mouth.
ဆက်လက်တင်ပြပြီးမှာကတော့
Straight from the horse's mouth.
ဖြစ်ပါတယ်။စာလုံးပေါင်းက S-T-R-A-I-G-H-T, straight ကတဲ့တဲ့ F-R-O-M, from gamma, T-H-E, the, H-O-R-S-E, apostrophe S, horses ka, mienye, M-O-U-T-H, mouth ka, bazaar, suro. Zagzul huye, daya, dewe ga ro, mienye, bazaar ka ni, tambi, twa la ra, phit paare. Di dong, sinte la ra ga ro, mien pya in bwe rui ga, phit paare. Mien pya in bwe rui ma, long gaza, du rui ni ne, pe mien ga naim ne, so bi, tinji, beja ya ma, ဒီမြင်းကတိုင်းမှာတေးကြတယ်ဘယ်လောက်တေးကြတဲ့ဆိုရင်မြင်းရဲ့ပါးစပ်ကိုယ်တိုင်ကထွက်ပြီးပြောခဲ့တယ်ဆိုပြီးတိတ်ပြီးတေးကြတာကိုချက်ကားပြီးတင်စားပြောတဲ့အတုံးကနေဆင်းသက်လာတာဖြစ်ပါတယ် idiom ဆိုရက်သွားလိုက်ဒီဘက်ကတော့သတင်းထူးဒါမှမဟုတ်အရေးကြီးတဲ့သတင်းစသဖြင့်ကိုကာယကံရှင်ရဲ့ပါးစပ်ကနေထိုက်ရိုက်ကြားရတာဒါမှမဟုတ်အဲ့ဒီသတင်းထူးအကြောင်းကိုသစ္ဆိုင်ရာအာဏာပိုင်ရဲ့ပါးစပ်ကနေထုတ်ပြောတာကိုကြားရတာကိုဒီအတုံးနဲ့ရည်ညွှန်းပြောတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I heard it straight from the horse's mouth the company's owner told me he is selling his business
ကျွန်တော်ကဒီသတင်းကိုကိုင်ကရှင်ကိုရင်စီကကြားခဲ့တာပါ company ပိုင်ရှင်ကသူ့လုပ်ငန်းကိုရောင်းတော့မယ်လို့ကျွန်တော်ကိုသူကိုယ်တိုင်ပြောခဲ့တယ်လို့ဒီပေရပါလေဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I heard it straight from the horse's mouth. The company's owner told me he is selling his business.
ခုနောက်ဆုံးတင်ပြပြီးမှာကတော့
To have a big mouth.
ဖြစ်ပါတယ်။စာလုံးပေါင်းက T-O-2-H-A-V-E to have ကရှိတာ A ကတခု B-I-G big ကကြီးမားတာ M-O-U-T-H mouth ကပါးစပ်ဆိုတော့စစလုံးရဲ့တရိုက်ဒီဘေကတော့လူတူးမှာရှိတဲ့ပါးစပ်ကကြီးတာဖြစ်ပါတယ်။ idiom ဆိုရက်သွားလိုက်ဒီဘေကလည်းတိတ်မကွာလှပါဘူး။ပါးစပ်ကြီးတယ်ဆိုကြတဲ့ကအာချောင်းနာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီနည်းအားဖြင့်အတင်းဖြင်းပြောတာကိုဝါသနာပါတဲ့လူ၊တွေ့ကြရာကိုလျှောက်ပြောတတ်တဲ့လူ၊လူတွေတိတ်မသိခြင်းနဲ့အကြောင်းကိုပြောရမှမသိမပြောရမှမသိပဲလူရှိသူရှိမှာပြောချလိုက်တဲ့လူမျိုးကိုဒီလုံးနဲ့ရည်ညွှန်းသုံးတာဖြစ်ပါလေ George group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe has a big mouth so be careful when you talk to him
Joe ကအချောင်းလေဒါကြောင့် तू နဲ့စကားပြောရင်ခင်ဗျာချီပြောလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Joe has a big mouth so be careful when you talk to him
ဒီသတင်းပါ mouth ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
put words into someone's mouth straight from the horse's mouth to have a big mouth
တို့ဖြစ်ကြပါလေနောက်သတင်းပါခုလိုချေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလန်တန်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တင်းလာနေ့ညနေခင်းမှာအပတ်စဉ်ထုတ်လွှင့်နေပါရရှင်။ VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရုပ်သံအစီအစဉ်တွေကို Facebook မှာလည်းကြည့်ရှုနိုင်ကြပါတယ်။လိပ်စာက VOA Burmese News ဖြစ်ပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ BOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြမှာပါရှင်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကခွဲထွက်ဖို့မဲပေးဆုံးဖြတ်လိုက်တဲ့ကိစ္စဟာလွတ်လပ်ခြင်းကိုကိုးစားပြုတယ်ဆိုပြီးဘာလင်တိုင်းကိုဖြိုချလိုက်တဲ့ဖြစ်ရပ်နဲ့တချို့ကနှိုင်းယှဉ်နေကြပါတယ်။ကြံတချို့ကတော့ဘာလင်တိုင်းကြီးပြိုလဲသွားခြင်းဟာ globalization လို့ခေါ်တဲ့အတားဆီးမဲ့ကမ္ဘာကြီးရဲ့အစဖြစ်ခဲ့ပြီး EU ကဗြိတိန်ခွဲထွက်တာကတော့ဥရောပကိုလုံခြုံကျွယ်ဝစေခဲ့တဲ့နိုင်ငံရေးနယ်နိမိတ်ကန့်သတ်မှုကိုဖယ်ရှားလိုက်တာဖြစ်တယ်လို့ဆိုကြပါတယ်။ VOA သတင်းတော့ Heather Murdoch သတင်းပေးပို့ထားတာကိုဦးကျော်စန်းသားကတင်ပြမှာပါရှင်။
1989မှာဂျာမန်ပြည်သူတွေဟာဘာလင်မြို့ကြီးကိုနှစ်ချမ်းခွဲထားတဲ့တတိုင်းကိုဖြိုချခဲ့ကြပါတယ်။ဒီတတိုင်းဟာကမ္ဘာကြီးကိုပါနက်နက်ဆိုင်ဆိုင်ခွဲခြားထားတဲ့သင်္ကေတလည်းဖြစ်ပါတယ်။ဒီကနေ့မှာတော့ဘာလင်တတိုင်းကြီးရဲ့အစိပ်ပိုင်းတချို့ဟာဥရောပအမှောင်လွှမ်းသောနေများရဲ့အမှားအသားဖြစ်ကြံရည်နေပါတယ်။ပြီးခဲ့တဲ့အပတ်ကဗြိတိန်နိုင်ငံဥရောပသမဂ္ဂခွဲထွက်ဖို့မဲခွဲဆုံးဖြတ်လိုက်တော့လူငယ်တချို့ကဥရောပတိုက်ဟာနောက်တလှမ်းပြန်ဆုတ်သွားပြီလားလို့တွေးနေကြပါတယ်။Jess Gozen Yuska ha Britain နိုင်ငံသူတူဖြစ်ပါတယ
်။ Yeah, it's but it does feel a bit sort of yeah, strange to visit it now.
အခုလိုခွဲထွက်ရေးကိစ္စပြန်ပြောနေကြချိန်မှာဒီနေရာကိုလာလည်ရတာခံစားချက်ကတမျိုးပါပဲ။အထူးဆန်းဖြစ်နေပါတယ်
။တကယ်တော့ Britain လူငယ်မက်ဆန္ဒရှင်တွေဟာခွဲထွက်ရေးကိုသိပ်မဲပေးခဲ့ကြပါဘူး။ဒါပေမဲ့လည်းဒီ Berlin တိုင်းနားမှာရောက်နေတဲ့လူငယ်တိုင်းကတော့ခွဲထွက်ရေးကိုမလိုလားသူကြီးပဲမဟုတ်ပါဘူး။ Jarno Kiri ဟာ Finland နိုင်ငံကလူငယ်တူပ
ါ။Nobody knows exactly how it's going to impact Europe and the world, you know. Part of me feels like
ကျော်ရခဲ့တဲ့ဆေးလို့ရှာမှုပါပဲ။ဒီကိစ္စကဥရောပနဲ့တကွာလုံးကိုဘလို့ရိုက်ခတ်လာမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူး။လူထုကိုဆုံးဖြတ်ခွင့်ပေးတာပဲလို့လည်းတွေးမိသလိုစီးပွားရေးတော့ထိခိုက်တော့မယ်လို့လည်းထင်မိပါတယ်
။ဖြစ်သည့်စစ်ပွဲတွေရဲ့အနိဋ္ဌာယုံတွေကိုချိတ်ထားတဲ့ဓာတ်ပုံတွေရှင်းမှာရက်ကြည့်နေတဲ့သူတူကပြင်ပလူတွေဝင်လာမှာဆိုလို့ခွဲထွက်ဖို့မဲပေးခဲ့ရတာကိုတော့မကြိုက်ဘူးလို့ဆိုပါတယ်။အဲ့ဒီကြတာတခုကတော့ဗြိတိန်ဥရောပသမဂ္ဂခွဲထွက်သွားပြီးရင်တော့ဝင်ထွက်သွားလာမှုနဲ့စီးပွားရေးဆိုင်ရာအတားအဆီးတွေရှိလာမှာပဲဖြစ်ပါတယ်။အဲ့ဒီအတားအဆီးတွေဟာဘလောက်အထိဥရောပကိုခွဲကြလာလိမ့်မယ်ဆိုတာကတော့ဘယ်သူမှတားမသိသေးပါဘူး။အီတလီလူငယ်ဒိုမီနီကိုမန်ဖရက်ဒလီကတော့ပေါင်းစည်းစေချင်သူပါ
။ No, for me London was a symbol of the unification.Like you know where you can meet people from everywhere in the world.
ကျွန်တော်အတွက်ကတော့လန်ဒန်ဆိုတာညီညွတ်ချင်းအထိတ်အမှတ်ပါ။ကမ္ဘာတဝန်းလုံးကလူတွေကိုတွေ့နိုင်ပါတယ်။အခုတော့တမျိုးကြီးပဲမပြောတတ်ပါဘူးထူးဆန်းနေပါတယ
်ဘယ်လိုပဲဖြစ်စေဒီလူငယ်တွေအတွက်ကတော့ဥရောပသမဂ္ဂကဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စဟာဘာလင်တိုင်းကြီးဖြစ်စဉ်နဲ့နှိုင်းယှဉ်စရာဖြစ်နေပါတယ်ဖင်လန်နိုင်ငံသားဂျာနိုကီရီကပဲအခုလိုပြောပါတယ
် It's definitely going to be looked on like 20 years from now like before Brexit
နောက်နေ့ဆက်မှာတော့တွေ့လာရပါလိမ့်မယ်ခွဲမထွက်ခင်နဲ့ခွဲထွက်ပြီးဘလို့ဆိုတာ
ကြံနိုင်ငံတွေကနိုင်ငံရေးပါတီတွေကလည်းဥရောပကခွဲထွက်ရေးကိစ္စကိုဆွေးနွေးလာကြတာနဲ့အမျှမကြသေးမီနှစ်တွေကဥရောပလုံလုံညုံညုံနဲ့ချမ်းသာကြွယ်ဝနေကြတာဟာဥရောပစည်းလုံးညီညွတ်ရေးနဲ့ဆက်ဆက်နေတယ်လို့လည်းယူဆသူတွေအများကြီးရှိနေကြောင်းပါခင်ဗျာ
အခုတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေပြီးခဲ့တဲ့ April 24ရက်နေ့က 7-day daily သတင်းစာမှာစစ်တပ်ကသူစင်ညီနောင်များအားလက်ရှိအစိုးရနှင့်ပူးပေါင်းဆောင်ရွက်ရန်သူရဥရှိမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ရေးသားဖော်ပြခဲ့ပါတယ်အဲ့ဒီသတင်းပေါ်မှာတပ်ဖက်ကမကြေနပ်တဲ့အတွက် 7-day သတင်းစာကိုတရားစွဲပါတယ်နှစ်ဖက်ညှိနှိုင်းပြီးတဲ့နောက်မှာ 7-day သတင်းစာကအစိုးရပိုင်းသတင်းစာတွေကနေတပ်မတော်သူပန်ကြားလွှားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်သိမ်းလိုက်ပါတယ်ဒီတော့ကဆယ်ရည်တည်းရဲ့အဲ့ဒီတရင်ရေးသားချက်မှာတပ်ဖက်ကတရားစွဲရအောင်ဘာတွေမှားသွားပါသလဲဘလောက်ထိထိခိုက်နေတာသွားရကြောင်းတရားစွဲတဲ့အထိဖြစ်ရတာပါလဲ သတင်းမီဒီယာအနေနဲ့မြန်မာနိုင်ငံမှာတက်နဲ့ပတ်သက်ရင်ဘာမှမပြောရဘူးမရေးရဘူးမထုတ်လွှင့်ရဘူးဆိုပြီးတော့ထပ်ပြီးတော့သတိပေးလိုက်တာလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာဆက်ပြီးတော့ချင်းချောက်ခံရတဲ့အခြေအနေရှိနေသေးပဲလားဒါလည်းကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ဘယ်နိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှူးထဲမှာတူဦးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တူဦးဖြစ်တဲ့ဦးမြင့်ကျော်ပါနောက်တူကမြန်မာသတင်းစာပညာသိပ္ပံကျောင်းကတင်ဒန်းညွှန်ကြားမှုတူဖြစ်တဲ့ဦးစိန်ဝင်းပါဆိုတော့ကျွန်တော်တို့ပြန်နေဆွေးနွေးမဲ့သူဦးရဲ့သဘောထားတွေကိုရင်းစုံနှာထောင်ကြည့်အောင်ပါဦးမြင့်ကျော်ခင်ဗျာ7 day ရဲ့သတင်းရေးသားချက်မှာတပ်ဖက်ကတရားစွဲရလောက်တဲ့တက်ကူဘလောက်ထိထိခိုက်နေနာစီတဲ့အချက်တွေပါသွားတယ်လို့ဦးမြင့်ကျော်ယူဆပါတယ်လေ
ကျွန်တော်ကတော့ဟိုဒီအမြင့်သားဖော်ပြချက်မှာဟိုသတင်းစာဟိုရှုထောင့်ကနေကြည့်ရင်ဘာမှဟိုအပိုလိုတွေထည့်ထားတာသဘောထားမြင်နေထည့်တာအဘောထည့်ထားတာနောက်တစ်ခုကမရှိဟိုမမှန်တဲ့အချက်လက်လွဲမှားတဲ့အချက်လက်တွေထည့်ထားတာတွေဘာမှမတွေ့ဘူးဒီဖြစ်ဖြစ်ရဲ့နောက်ခံကနိုင်ငံရေးအကြောင်းအရာကိုမသိနိုင်ပါဘူးလေနိုင်ငံရေးအကြောင်းအရာကနောက်ခံဘာတွေရှိလဲတော့ကျွန်တော်တို့လည်းမသိဘူးအဲ့ဒီအပေါ်မှာတက်ရဲ့စိုးရိမ်မှုတွေတခြားသောဟိုဘယ်လိုကောလဲအထိမခံနိုင်တဲ့အနေအထားတွေအဲ့ဒါတွေကတော့ကျွန်တော်မသိဘူးဒါပေမဲ့သတင်းစာရှုထောင့်ကနေကြည့်ရင်တော့ဘာမှတော့ကျွန်တော်မတွေ့ရပါဘူ
းဟုတ်ကဲ့ဦးစိန်ဝင်းကရောဒီသတင်းမှာဘာမှသွားတယ်လို့ဦးစိန်ဝင်းမြင်ပါတယ်လဲခင်ဗျာ
โอเคดีตะดิ้งอ่ะပြောလို့ရှိရင်ဘာမှအမှားမရှိပါဘူး။ဟိုကဒီဒီတင်းကိုဟိုဖတ်ကြည့်ပြီးရင်เนาะဟိုကတက်ကနေပြီးတော့တရားဆွဲလို့ရတဲ့အနေထားကိုမရှိပါဘူး။ဒါပေမဲ့နှစ်ပိုင်းတော့ရှိတယ်။အဲကျွန်တော်ပြောချင်တာကတင်းကလုံးလုံးအမှားကိုမရှိဘူး။ဒါကတော့ရှင်းတယ်။เนาะသူကယ်ပြီးသူဆွဲခြင်းလို့ရှိရင်အဲပြောတဲ့လူကိုပဲဆွဲလို့ရတယ်။တင်းစာကိုဆွဲလို့မရဘူး။ဒါပေမဲ့တဲ့ quality ပေါ့တင်းရဲ့အရေးအသွေးကိုကြည့်တယ်ဆိုရင်တော့အားနည်းချက်ရှိတယ်။အားနည်းချက်ရှိတာအမှားမဟုတ်ဘူး။အမဒရင်းအဆိုးတစ်ခုတည်းကိုတင်းအရေးမြစ်တစ်ခုတည်းကိုပိုကားထားတာဟဟလာဒါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်တော့ကျွန်တော်ဒါဆိုရင်ဖြတ်ပြီးတော့လိုက်တယ်တင်းတခြားသောတင်းအရေးမြစ်တွေနဲ့ဖြတ်ပြီးတော့လိုက်ချင်းအပြင်တင်းအရေးမြစ်တွေကိုအောင်လုပ်လို့ရတယ်ဒါပေမဲ့ဒါကတင်းအမှားမဟုတ်ဘူးဘရားဆွဲရတဲ့အနေအထားကိုလုံးဝမရှိပါဘူးခင်ဗ
ျဟုတ်ကဲ့ပါကျွန်တော်မိကွန်းနေအများကြီးရှိပါတယ်ဒီကိစ္စနဲ့ပတ်သက်ရင်နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးပါမယ်အခုပါဝင်ဆွေးနွေးခြင်းနဲ့သောရရှင်တွေကိုအရင်ဆုံးဖိတ်ခေါ်ပါမယ်ပထမဦးဆုံးကဦးစောလွင်ဦးစောလွင်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ဒီ7 day ပြည်ကမှာဆိုရင်တော့သူရဦးရှင်မင်းကလည်းသူ့ကိုတရားစွဲရမှာလေတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ပါဘူးတက်ကတရားစွဲဖို့နဲ့ဘာမှမဆိုင်ဘူးဆိုလို့ဒီတင်းစာတိုက်ကလည်းစီပေါ်ရေးလို့ဒါညာလာဒါမှမဟုတ်ကြည့်သူတွေအတွက်အမှန်တရားရပြတာရပြီမှလားဆိုပြီးတော့တောက်ကြည့်ရမှာပဲလေအမှန်တရားစီးပွားရေးလို့တာများဆိုရင်တော့ပြည်သူကိုချင်းအောင်ချင်းမဖြစ်စေလောက်တရားဆွဲလိုက်တာနဲ့သူကဟိုအမှားခံစရာတောင်းပန်စရာသနာခံစရာမလိုပါဘူးသူ့ဘက်ကသူအမှန်တိုင်းပဲရည်ပြရပြရမှာပဲတပ်ဘက်ကတတော်ကတရားဆွဲလို့လောက်အောင်လေကျွန်တော်တို့မတွေ့ရပါဘူ
းဟုတ်ကဲ့ပါဒါ
ပေမဲ့သူ့ရဲ့ရှင်မင်းကဥပ္ပယမင်းကသူပြောတဲ့စကားကိုမင်းကဘယ်တော့မှပြောဘူးလို့လေဆိုပြီးတော့သူကတရားစွင့်ပါရမှာပဲ
ဟုတ်ကဲ့ပါဦးစောရင်ကျေးဇူးအများကြီးတင်ပါတယ်
သူတရားစွင့်ရမှာပဲတက်ကတရားစွင့်ရမယ်လုံးဝမပတ်သက်ဘူးကျွန်တော်တို့ကြည်သူတွေကတော့ဘယ်လိုလဲဆိုတော့ရေဒီယိုသတင်းစာနားထောင်မှာဥစ္စာရအောင်လို့ဆိုတော့တောင်းလို့သမားဆင်းတဲ့သတင်းစာအားကိုရအောင်လို့အစိုးရအားကိုရအောင်လို့ဆင်းတွေနစ်နေပါကြီးဟ
ုတ်ကဲ့ဦးစောရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျမိထီလာမျိုးကဦးစိန်မောင်ကကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာလည်းပဲစရုဒ္ဓမနိုင်ဟာပြည်သူတွေရဲ့နာမျက်စိနှုတ်ရှာတွေကိုဖွင့်လှစ်ပေးပြီးတော့အသိမြင်ကျော်ဝစေဖို့အသီးသင့်နာတွေသိစေဖို့ဆောင်ရွက်ပေးရတဲ့တာဝန်ရှိတဲ့မန်နိုင်လို့ဆိုရပါမယ်။ဒီမန်နိုင်ကိုတက်မှတ်မှန်ကန်အောင်တိစောက်ပေးရမယ့်တာဝန်ကိုထမ်းဆောင်နေရသူတွေဟာမီဒီယာတွေပဲဖြစ်တယ်လို့ဆိုရပါမယ်။မီဒီယာဟာမီဒီယာစီမင်းစီကံကျင့်ဝတ်တွေနဲ့အညီအမှန်ကိုအမှန်အတိုင်းပြည်သူတွေထံရေးသားထုတ်လွှင့်တင်ပြနိုင်ခြင်းဟာမီဒီယာရဲ့အဓိကတာဝန်ဖြစ်ပါတယ်။7 days journey နဲ့တက်မတော်ရဲ့အခုဖြစ်စဉ်ဖြစ်ရကိုအဲ့ဒီအမြင်နဲ့တုံ့တက်တဲ့အခါညှိနှိုင်းဖြည့်ရှင်းဆောင်ရွက်တဲ့မူဝါဒလမ်းစဉ်ရကျင့်သုံးဆောင်ရွက်ရမယ့်အချိန်ကာလမှာအေဂျင့်နဲ့နီးနဲ့ပြည်လည်အောင်ဖြည့်ရှင်းလိုက်တာကိုတော့ချီးကျူးဝမ်းသာစရာပါဒါပေမဲ့နောက်အဆင့်လာမှဒီလူကြီးဖြစ်မသွားစေဖို့အရေးကြီးပါတယ်စရုပ်ရမန်နိုင်တိန်ဆောင်ရိုင်နဲ့မသွားစေဖို့အထူးအရေးကြီးပါတယ်ကိုတာကိုလုံအောင်ထိန်းနိုင်ကြရင်ဘယ်လိုအညီအဆုံးအထိခိုက်မှရှိနိုင်မှာမဟုတ်ဘူးလို့ဆွေးနွေးလိုပါတယ်တဲ့မိဂီလာမျိုးကဦးစိန်မောင်ပါဆိုတော့ဦးမြင့်ကျော်ရေးတက်ကဒီတည်င်းရေးတဲ့ဟာရတည်င်းမှာပါတဲ့အချက်လေးရတရားစွဲရလောက်အောင်မရှိတဲ့ဟာကိုတရားစွဲတယ်ဆိုတော့တပ်ဖက်ကဘာကိုပြကျင်တာလဲဘာကိုပြောကျင်တာလဲဦးမြင့်ကျော်ဘယ်လိုနားလဲပါသလဲ
ကျွန်တော်နားလဲတာတော့ဥရှိမနဲ့ပတ်သက်ရင်တက်မှာဟိုစိုးရိမ်မှုပေါ့နော်ကြီးမားတဲ့စိုးရိမ်မှုတစ်ခုရှိနေပုံရတယ်ဟိုတက်ကိုများစီယုံမလားဆိုတဲ့စိုးရိမ်မှုပေါ့နော်အဲ့ဒီစိုးရိမ်မှုက
ဒီဟိုဥရှိမန်းကိုလည်းလောလောဆယ်မှာသူတို့အနေနဲ့ခိုင်းတွေ့ဖို့ဟိုဟိုလုံလောက်တဲ့အနေအထားမျိုးမရှိသေးတော့မီဒီယာကိုကြားကတစားကန်နေနဲ့ဟိုတတိပေးလိုက်ပြီးတော့တတိပေးတယ်ဆိုတာပြင်းပြင်းထန်ထန်တတိပေးတဲ့သဘောပေါ့နော်တကယ်ပုံမှန်ကြံထောင်နှံ10နှစ်လောက်ကြာနေဆိုအဲ့ဒီနည်းနဲ့ဥရှိမန်းကိုပါထပ်ပြီးတော့ဟိုမလကောမလဲဟိုတတိစကားပါတဲ့ message ပေးတဲ့သဘောမျိုးလို့ခံစားတယ်ဒါပေမဲ့ဒါကနိုင်ငံရေးပြဿနာပါဒီနိုင်ငံရေးပြဿနာလူတို့ကလည်းမသိဘူးသူတို့ရဲ့ဆွေးမှုရဲ့ဥရှိမန်းနဲ့သူတို့ရဲ့ခြားရက်ကဟိုကိစ္စတွေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥစေဝင်းကရောတက်ကဘာကြောင့်တရားမဆွဲရမယ့်ကိစ္စကိုဘာကြောင့်တရားဆွဲတာလဲတစ်ဖက်ကဘာကိုပြောချင်းပြချင်းတယ်လို့ဥစဉ်ဝင်နားလဲပါတယ
်ဒီကနေ့ပတ်သက်ပြီးတော့ကျွန်တော်တို့အချက်လက်ကတကဟို sensitive ဖြစ်တယ်အထီးကိမခံဘူးပေါ့နော်တကယ်ဟိုပဲဟိုတက်တက်လို့ဖြစ်တယ်အပြစ်လို့ဒင်းအင်းထွက်လာပြီဥရှိမန်ကပထမဆုံးဒီပို့ဆိုတင်တယ်အဲ့မှာဟို70စာ70ရတရင်လို့တကယ်ရကျော် 70 တွေပေါ့ကတခြားတရင်ဌာနတွေပါတရင်လို့တယ်ခင်ဗျအဲ့လိုတရင်လို့ပြီးတော့နောက်နေ့မှာဟိုပဲတကထုတ်ပြန်ချက်ကိုသောတတိပြီးတော့ထုတ်ပြန်သွားတာတွေ့တယ်ဒါပါပြလဲဆိုတော့သူတို့တဲတဲလှုပ်တာပေါ့နော်သူတို့ကြားထဲမှာဘယ်လိုရှိလဲဆိုတော့ကျွန်တော်တို့လည်းမသိနိုင်ဘူးအဲ့ဒီတော့ဒီဒီကိစ္စကိုတော့ကျွန်တော်ကဟိုမပြောချင်ဘူးခံမှန်းပြီးတော့မပြောချင်ဒါပေမဲ့ပါလဲဆိုတော့ဒီလိုလှုပ်အခုလိုမျိုးတက်ကပြောတဲ့ဟာလှုပ်တဲ့ဟာကကြတော့ကျွန်တော်တို့ဟိုတရားဥပဒေကိုတုံးချပြီးတော့ဟော self censorship ပေါ့နော်ဟိုမီဒီယာတွေကိုယ့်ဘက်ကိုဟိုတတိမလုတ်ပဲနဲ့တတိကဖြစ်တတိဖြစ်ရတဲ့နဲ့တတိမလုတ်ပဲနဲ့ရှောင်းအောင်လုတ်လာတယ်လို့ခံစားရတယ်။နောက်ဒါအပြင်မဲ့ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာကကျွန်တော်တို့မှာဥပဒေတွေရရှိတယ်။အဲ့ဒီဥပဒေတွေကတကယ်တကယ်ကျတော့ freedom of expression ဆိုဟိုအမှားတကယ်ဥပဒေတွေမဟုတ်ဘူး။အဲ့ဒီဟာတွေကိုအသုံးချပြီးတော့ဥပဒေကိုပဲပြန်အသုံးချပြီးတော့ဖိနှိပ်တယ်လို့မျိုးဖြစ်လာတယ်။ဖိနှိပ်တယ်ဆိုတာတိုက်ရိုက်တော့မဟုတ်ဘူးဆက်ဟိုဆက်စံတဲ့ရှိကိုလှုပ်လာလို့မျိုးဖြစ်လာအဲ့ဒါကိုပုံကြီးကမှတွေ့ရတယ်တက်မှာမှလည်းတွေ့ရတယ်ဒါကကောင်းတဲ့အလားလားမဟုတ်ဘူးလို့ကျွန်တော်ကတော့ယုံကြည်ထားတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျနောက်ထပ်တရားစွနေမှာတော်ရရှိသူဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းရှင်နေကြီးဦးကျော်လင်းဦးကျော်လင်းရဲ့သဘောထားစွနေပါခင်ဗျအ
ော်ဒီလိုရှိပါတယ်ခင်ဗျမေရီတော့တော့ဗျာဘယ်လိုလဲဖော်ရုပ်ကတော့တော့ article 90 မှာပဲ UH article 90မှာပါတယ်ကောင်းတယ်လို့လည်းတော့ဘောင်းတော့ရှိတယ်ပေါ့ဗျာအခုသူစားနေကြည့်ဦးမယ်ပါတော့ပါပြီးလားပါတော့တရားလဲဆိုတော့တရားရုံးနေအပေါ်မှာလေးပဲဒီလိုလိုလိုလဲဆိုပြောလိုက်တဲ့အကြောင်းကောရမကုတ်နဲ့ပြန်ပြီးတော့အေးအေးခံရတာရှိတယ်အခုကလည်းတက်ကလည်းပဲသူကလည်းပဲသူက sensitivity ပေါ့ဗျာသူကဒီ sensitivity မခံနိုင်တဲ့အခြေအနေတွေမှာသူကလည်းဒီလက်ရှိဥပဒေတစ်ခုသူကလည်းရုတ်ထုတ်ပြလာတယ်တော်ဒီဥပဒေမှာကလေးကတော်တော်ပြည်ပြည်ဆိုဆိုလေးလာတဲ့ခါကျတော့ဘာတိမအတော်တော်ကြောက်ပေါ်ပါမှာလေပေါ့ဆိုအိန္ဒိယကကျွန်တော်တို့စီတိုးတွေမှာကြည့်လိုက်တော့တရားသားကမရေးနေလို့တဲ့ဒီဥပဒေတွေပဲအကုန်လုံးပြစ်ပေးလို့လားအဲ့တော့ဘယ်လိုရတာလဲဆိုလို့ရှိရင်ဒီအရာရှိသုံးဖို့တတ်သားပြီအဲ့ဒီဝတ်တောင်းမဆောင်ရစီချင်းဟာသူ့ဆောင်ရချိုးမအထုတ်ချင်းဆိုတာပါလာတော့မဆောင်ရစီချင်းဟာချိုးမအထုတ်ချင်းဆိုတာကတော့ဒီလိုတို့ခုဒီလိုတော့ဒီကလေးကိုဖတ်ပြီးတော့ထုတ်ရှားသွားနိုင်တယ်ဆိုတော့ဆွေးချင်ချင်းနဲ့ဒီတရားလူလူလေးဒီပေါ်မှာတရားဝင်ရီကအချင်းချင်းရကလေးထည့်လိုက်တာလို့ထောင်နာက10နှစ်နဲ့တည်းတူကြောင်းဒါနဲ့အခုလိုစာနေစုဥတွေရရှိတော့စာနေစုဥတွေကပြန်လေပြီးတော့အဲ့ညင်ညင်နိုင်နိုင်စာနေစုလူကြီးတွေလုံးလိုက်လို့ပြေလို့တော့ဝက်တာစရာပါဒါပေမဲ့ဒါနဲ့ပတ်သက်ဥတွေကြံပေးရတယ်ချင်းချင်းမင်းမင်းလို့ရပါပဲတရားဝင်နဲ့ပတ်သက်ရင်လည်းအတော်တရီထားရမယ်တက်နဲ့ပတ်သက်ရင်လည်းတရီထားရမှာပဲဘာကြောင့်လဲဆိုဥတွေရရှိနေတရားဝင်နဲ့ပတ်သက်လို့အရေးယူခါရတယ်ရှိပါတယ်အဲ့ဒီလိုဟိုတရားဝင်မှတ်ချက်ကိုကျုပ်ပြီးရေးတဲ့တော့ကော်ရမကုတ်ဆုံးချထားလိုက်တာလေအဲ့ဒီလိုကျွန်တော်တို့တက်နဲ့ပတ်သက်လာလို့ရှိရင်လည်းဒီဥစားရရှိနေတယ်အရေးယူလို့လည်းရတယ်ဒါပေမဲ့မယူရနဲ့ဆုတ်သွားတာအခုတော့ကိုယ်ကလည်းမကခွင့်ကိုယ်စရလေးလာရဲစာနေစဉ်သူကြီးတွေလည်းပဲမိဘတွေပဲတခါတည်းကဝင်ပြီးတော့ကြားကြီးလိုက်တဲ့အတွက်ကြောင့်ဒါတပ်မတော်ရတဲ့ဒါသူသဘောနဲ့ကြည့်တော့နည်းနည်းပြလိုက်တာပါဒါနဲ့ကျွန်တော်ဒါပဲပြောပါဗျာဒီကျွန်တော်တို့ဒီမနေ့တရေအောင်သွားရနည်းနည်းလေးခရီးထားဖို့လိုတဲ့အချက်နှစ်ချက်ပါပဲတရားလုံးဝတော်လုံးတက်ကိုတော်လုံးတရေတွေရေးမယ်ဆိုရင်တော်တော်ကိုကျွန်တော်တို့ဟာဆက်ဝရမတဲ့ဒီဥတွေပညာရှင်တွေတက်ပြီးတော့ထည့်လိုက်ပါတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ပါဝမ်းရှင်နေဦးကျော်လင်းအများကြီးကျေးဇူးတင်ပါတယ်သတင်းမီဒီယာသမားတွေအတွက်ဒီဆွေးနွေးချက်ကလည်းအသုံးတည့်လိုက်မယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဦးမြင့်ကျော်ကိုယ်တိုင်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တကူဒီစစ်ဆက်နှစ်ဖက်စစ်ဆက်ညီနေတဲ့နေရာမှာသတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍရှိခဲ့ပါသလားဘယ်လိုရှိခဲ့ပါသလဲဦးမြင့်ကျော
်ဟုတ်ကဲ့အဲ့ဒီကိစ္စကတကယ်တော့ဟိုဒီကိစ္စကတရားမစွဲခင်တည်းကကောင်စီကိုသတင်းမီဒီယာကောင်စီကိုအရင်ဟိုတန်ကြားတဲ့နေကိစ္စပေါ့နော်တက်ကဒီကိစ္စကိုမကျေနပ်ဆိုရင်သူတို့ဧပြီလတည်းကကောင်စီကိုတန်ကြားတဲ့နေကိစ္စဘာလို့လဲဆိုတော့ဟိုကောင်စီနဲ့တက်နဲ့ပြင်ပြင်တွေ့တဲ့အချိန်မှာအငြင်းတမ်းပြောရဲ unity ကိစ္စပြီးတဲ့နောက်မှာလည်းအချိန်ချင်းပြောခဲ့တယ်ပေါ့နော်ဟိုဒီဆုံးတည်းကမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေရှိရင်ဟို တရင်မီဒီယာကောင်စီမှာကွန်ပလိန့်ကော်မတီရှိတယ်အဲ့ဒီဟာကိုတုံးမှာဆိုတဲ့ဟာမျိုးကြီးတဲ့မှုကိုသိအောင်ဟုတ်လားသိတဲ့မှုကကြီးလေတော့အဲ့လိုမျိုးပြောတာပေးခဲ့ပြီမဲ့အခုဒီဆက်မှာတန်းပြီးတော့တရားစွဲတယ်ပေါ့ဒါပေမဲ့အဲ့ဒီအချိန်မှာဘာပဲဖြစ်ဖြစ်ပေါ့လေဒီမှာဒီကိစ္စမှာတစ်ခုတစ်ခုဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့ဟာနဲ့ဒီဥက္ကဋ္ဌတို့တွင်းမှုတို့ဟိုကျန်တဲ့ကောင်စီဝင်တွေထဲမှာတိုင်ပင်မလို့ဒီကိစ္စမှာသဘောထားစညာချက်တစ်ခုလည်းထုတ်ခဲ့တယ်ပြီးတော့အဲ့ဒီတက်ဘက်ကိုလည်းဆက်သွယ်ပြီးတော့ဒီကိစ္စကိုဟိုပြေလည်အောင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာရဲ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ပဲနောက်တိုင်းရိုက်ဆက်သွယ်ပြောဆိုညှိနှိုင်းကြတဲ့ဟာမျိုးတွေရှိခဲ့ပါတယ်
ဟုတ်ကဲ့ဦးမြင့်ကျော်ဆိုတော့ဦးစင်ဝင်းတက်ဖက်ကခုနရှင်းနေကြီးဦးကျော်လင်းဆွေးနွေးတဲ့ထဲမှာလည်းပါပါတယ်ကြံရုပ်ပေးလိုက်တယ်တရားစွဲတဲ့ကိစ္စအောင်ဆိုတော့ဒါဟာတက်ဖက်ကသဘောထားကြီးစွာထားပြီးတော့တရားစွဲတော့ကိုပြန်ရုပ်ပေးလိုက်တယ်ဆိုတာမျိုးဦးစင်ဝင်းသဘောတူသလား
ကျွန်တော်ကတော့ဒီမဆွဲတဲ့ဟာကိုနော်ဟိုဟာမဆွဲတဲ့ဟာကိုဆွဲတာအမ7 days ဆိုသွားဆွဲတာအဲ့ဒါကအဲ့တော့အဲ့မှာဟိုက procedure မှားနေတယ်အဲ့တော့ပြန်ရုပ်ပေးခြင်းအပြင်သဘောထားကြည့်တယ်လို့တော့ကျွန်တော်ကတော့မတွက်ပါဘူးဒါသူအလုပ်သူလုပ်တာပဲပေါ့နော်ဒါပေမဲ့ဘာဖြစ်လဲဆိုတော့တစ်ဖက်မှာ70ဒင်းကန်ထဲမှာရိုက်ခတ်မှုတွေဖြစ်သွားတယ်အဲ့ဒါကဒီတရင်သမားတွေကသူတရင်ရှူတောင်းတရင်ကဖြစ်လာပြီဆိုရင်တရင်ရှူတောင်းအတိုင်းပဲသွားတယ်အဲ့ဒီအတိုင်းကိုလုပ်တယ်တရင်လွတ်လပ်ခွင့်ပြီးတော့ဟိုပါ70ကပြန်တောင်းမှန်တဲ့ဟာဖြစ်တော့ဟိုတရင်သမားတွေအနေနဲ့ခံစားကြည့်တယ်လို့ကျွန်တော်ထင်တယ်နော်အဲ့တော့ဒါရီပရိုစီဂျာအမှားကြီးဖြစ်တာသူဟိုကျွန်တော်တို့ကပရိုစီဂျာကိုပဲတွက်တယ်ဒီပုံမှာသူ့ရဲ့စိတ်ဓာတ်ဘယ်လိုရှိမယ်ဆိုတဲ့ဟာကိုကျွန်တော်တို့မမြင်နိုင်နဲ့မပြောနိုင်တဲ့ဟာတွေပေါ့ဟိုကျွန်တော်ကတော့မခံမနိုင်ဘူးခင်ဗ
ျဟုတ်ကဲ့ဦးစိန်ဝင်ကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးမယ့်သွားတော့ YouTube ဖိတ်ခေါ်ပါမယ်မန္တလေးတိုင်းဝန်ရင်းမြို့နယ်ကဦးချင်းမြင့်ပါဦးချင်းမြင့်သဘောထားဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာခုနဆရာတယောက်ပြောသလိုပါပဲကျွန်တော်တို့အမြင်နဲ့ကြည့်ပါတယ်ဥပမာကျွန်တော်တို့ဥရှိမန်စကားကိုကျွန်တော်တို့မီဒီယာနေပြီးတော့ထုတ်လွှင့်တဲ့ဟာအပေါ်လိုမပါခဲ့ရင်ဒါမီဒီယာမှာဘလို့မှအပြည့်မရှိဘူးလို့ကျွန်တော်တို့ကသုံးသပ်ပါတယ်ခင်ဗျာကျွန်တော်တို့အဲ့ဒီလိုမီဒီယာကိုတင်ပြတဲ့အမှန်မှန်တိုင်းတင်ပြတဲ့လူကိုကျွန်တော်တို့အရေးယူကြစတဲ့ဆိုရင်အဲ့လိုဖြစ်စဉ်ကိုပြုလုပ်တဲ့ဥရှိမန်ကိုလည်းဘလို့စဉ်းစားမလဲအဲ့ဒါကြီးကကျွန်တော်တို့အများကြီးစဉ်းစားစရာပေါ့တကယ်တော့ဒါရီယာဥရှိမမလည်းအပြည့်မရှိဘူးကျွန်တော်တို့မီဒီယာမှာလည်းအပြည့်မရှိဘူးလို့အခုဟိုသတင်းအရာကျွန်တော်တို့ကသိရှိရတယ်ပေါ့ဟုတ်ကဲ့ခင်ဗျာ
အဲ့ဒီ
ကျတော့ကျွန်တော်တို့ကအခုမြန်မာနိုင်ငံမှာလည်းမန္တန်ကြီး၄ခုရှိတဲ့နေရာမှာကျွန်တော်သတင်းမီဒီယာလည်းသုဒ္ဓမန္တန်လို့ပြောတယ်အဲ့ဒီကျတော့သတင်းမီဒီယာကိုကျွန်တော်တို့မန္တန်ကြီး၄ရက်ကိုကျွန်တော်တို့အဲ့ဒီထဲမှာပါဝင်တဲ့သတင်းမီဒီယာကိုတက်ကနေပြီးတရားစွဲဆိုတော့ကျွန်တော်တို့တက်ဆိုတာမန္တန်ထဲမှာလည်းမပါဘူးကျွန်တော်တို့ပါတယ်လို့လည်းမတွေ့ရဘူးအဲ့ကြတော့ကျွန်တော်တို့သတင်းမီဒီယာတွေတခြားမှန်နိုင်တွေကတက်ကိုဘလို့မှတရားမစွဲခဲ့ဘူးပဲနဲ့အဲ့တက်ကနေပြီးတော့ကျွန်တော်တို့ဒီမှန်နိုင်လေးခုကိုတရားပါဝင်ဖြစ်တဲ့တခုကိုတရားစွဲရဆိုတော့ကျွန်တော်တို့ကတော့ဘလို့မှမစဉ်းစားတက်ဘူးပေါ့ခင်ဗျာဟုတ်ကဲ့ထားပါမယ်ခင်ဗျာ
ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးအများကြီးတင်ပါတယ်ဦးမြင့်ကျော် 7 day ကနေပြီးတော့တက်မတော်သူပန်ကြောက်လာတနည်းအားဖြင့်တောင်းပန်စာပေါ့လေတောင်းပန်စာထုတ်ပါတယ်ပြန်ပြီးတော့ကြေညာပေးတယ်တောင်းပန်တယ် 7 day ရဲ့တောင်းပန်လွှာသည်70တခုတည်းရဲ့တောင်းပန်လွှာမဟုတ်ဘဲနဲ့မြန်မာသတင်းမီဒီယာလောကတခုလုံးရဲ့တက်မတော်ကိုတောင်းပန်စာလို့အထိပယ်ကောက်မယ်ဆိုရင်မှားမလားဦးမြင့်ကျော
်သတင်းမီဒီယာတခုလုံးကတော့တောင်းပန်တဲ့သဘောလို့တော့ဟိုကောက်လို့မရအောင်ဒါပေမဲ့သတင်းမီဒီယာတွေလက်ချောင်ဖို့အတွက်ဟိုသတိပေးစာအောင်လို့ပြောရင်တော့ရတာ70တောင်းဒီမှာဒီကိစ္စမှာဒီလိုတောင်းပန်နေတာပဲမတောင်းပန်ရင်ဒီ131နဲ့ကျသက်ကြီး131နဲ့ဟိုရင်ဆိုင်နိုင်လို့ဒီလိုတောင်းပန်နေတာပဲဆိုတော့အကျန်တဲ့ဟိုမီဒီယာရဲ့ပိုင်ရှင်တွေရောတောင်းငိုင်းအယ်ဒီတာတွေတို့နောက်နောက်မှအဲ့လိုတောင်းဝန်ယူရမယ်တောင်းခံရမယ်လူတွေကဒီအန်ဒီလိုကိစ္စမျိုးမှာလက်ချောင်ဖို့အတွက်ဟိုတကယ်ကိုစိန်ခေါ်မှုကြီးပဲပေါ့နော်ဆိုတော့ဒါကသတိပေးလိုက်တဲ့ဟာလို့ကျွန်တော်ဟိုမီဒီယာကတော့တောင်းပန်တော့မဟုတ်ဘူးသို့တော့မနေ့နေ့ဟိုဆက်ပြီးတော့ရင်မဆိုင်နိုင်လို့အချမ်းတော့တခြားသောစိန်ခေါ်မှုတွေဟိုတခြားသောအကျိုးစီးဟိုအကျိုးပြည့်နိုင်တဲ့ကိစ္စတွေယူဖို့ရင်မဆိုင်နိုင်လို့ဒီလိုနောက်ဆုတ်သွားတာကျန်တဲ့လူတွေအတွက်ကိုအကျိုးတရားမှုတွေအားလုံးပေါ်မှာရှိတာတော့သိကြတယ်
ဟုတ်ကဲ့ဦးစင်ဝင်းကိုရိုင်ကမြန်မာသတင်းစာပညာသိပ္ပံကျောင်းရဲ့သင်တန်းညွှန်ကြားရေးမှုပါဆိုတော့စာနယ်ဇင်းတမားမျိုးဆက်တစ်တွေကိုမွေးထုတ်ပေးနေတဲ့သင်တန်းကျောင်းပေါ့လေဒီလိုအဖြစ်အပျက်မျိုးကနေဒီသတင်းစာသမားဖြစ်ချင်တဲ့စာနယ်ဇင်းသမားဖြစ်ချင်တဲ့မျိုးဆက်သစ်တွေအတွက်ဘယ်လိုသင်ခန်းစာမျိုးပေးနိုင်ပါသလဲဦးစင်ဝင်
းကျွန်တော်တို့ဒီမျိုးဆိုရင်
ဲ့ဒီလောက်တာပေါ့နော်ဒီမှုနဲ့ပတ်သက်ပြီးတော့သင်တန်းမှာလည်းနည်းနည်းဒါကအတုံးဟိုနမူနာပြပြတစ်ခုဖြစ်လာတာပေါ့ကျွန်တော်ကတော့ဒီဟာကဒီအဖြစ်သက်တာဒါတမလို့တစ်ခုတည်းရင်ကျွန်တော်ဟို plain လောက်တာမဟုတ်ဘူးအပြစ်တင်တာမဟုတ်ဒါကျွန်တော်တို့လူ့အဖွဲ့တမလို့ဆိုတော့လေလူ့အဖွဲ့ကြီးရဲ့တိတ်ကြီးကဖြစ်တယ်ကျွန်တော်တို့လူ့အဖွဲ့ကြီးမှာစဉ်းစားပုံစဉ်းစားနေပေါ့အဲ့ဒါကိုကအဟောင်းတိုင်းခုနတယောက်ပြောအဟောင်းတိုင်းဖြစ်နေတယ်အဲ့ဒီဟာကကျွန်တော်တို့ကကိုယ့်အလုပ်ကိုကိုယ်ဒါသိနေအဲ့လိုရေချာရဲ့အလုပ်တာဝန်တွေကိုလေးစားပေးတင်တယ်သူ့ရဲ့တာဝန်ကဘယ်လိုလဲဆိုတဲ့ဟန်တော့ဆိုတော့ဒီသူတို့စတော့တာမှန်တိုင်းဖြစ်လာတဲ့ဟာကသူကအာဏာရှိတဲ့လူတွေကို check လုပ်တာအာဏာရှိတဲ့လူတွေရဲ့လုပ်ပုံလုပ်နည်းတွေကိုစောင့်ကြည့်တာဟုတ်လားအဲ့တော့သူအဲ့တိုင်းပဲရှိတယ်တကယ်ဒီမှာဒီစစ်ရင်းတဲ့ check တဲ့criteria ပေါ့ဒီတင်း news working net တိတမှုနဲ့ကိုစဉ်းစားတယ်တင်းတမန်ကောင်းကကိုယ်တိုင်တော့မှဒီဟာကိုလည်းသဘောမတူဘူးလေတင်းဖြစ်ရင်အဲ့ဒီတင်းအတိုင်းကိုသွားရတယ်ဒီတင်းကဘာကြောင့်တော့ငါတို့မလုပ်တင်ဘူးဘာအစအဲ့ဒီစိုးရင်ချက်ဒီနဲ့သွားဖိတ်လို့မရဘူးဒီတင်းဖြစ်တာနဲ့ကိုတင်းအတိုင်းကိုလုပ်ပေးရတယ်အဲ့တော့ဒီသမတော်ပဲဖြစ်ဖြစ်အာနာရှိတဲ့လူပေါ့တခြားသောဘုံကြီးကအဖွဲကြီးတွေပဲဖြစ်ဖြစ်လူလူဟိုတစုံတယောက်ပဲဖြစ်ဖြစ်ဒီဟာကိုပိတ်ပင်ဖို့စူးစမ်းခြင်းစူးစမ်းတာဟာကျွန်တော်တို့လူ့ဖွဲ့ကိုတတိယမရအောင်တတိယအမှန်တွေမရအောင်ပိတ်ပင်တယ်လို့ဖြစ်ပါတယ်အဲ့တော့လူ့ဖွဲ့ကြီးကတတိယအမှန်တွေမရလို့ရှိရင်ဆုံးဖြတ်ချက်တွေအမှန်ကန်မချနိုင်တော့တာမျိုးဖြစ်ပါမယ်အဲ့တော့ကျွန်တော်တို့ကဟိုပို့ပြီးတော့စိုးကြိုးတွေပဲဖြစ်လာသေးတယ်ကောင်းကျိုးဘက်ကမသွားဘူးအဲ့ဒါကို
ဟုတ်ကဲ့ဦးစိန်ဝင်လိုင်းပြတ်သွားပါတယ်ဦးစိန်ဝင်လိုင်းပြတ်သွားပါတယ်လိုင်းနည်းနည်းလေးမကောင်းဘူးဦးစိန်ဝင်ပြန်ချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ
တဲဆွေနေမဲ့နောက်တော့ရှင်တူကိုဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကဆလိုင်းဘွေကုတ်ဆလိုင်းဆွေနေပါခင်ဗျာဆလိုင်းရဲ့သဘောထားဘလို့ရှိပါသလဲ
ဟုတ်ကဲ့အခုကိစ္စမှာဦးစေမရဲ့ပြောပြချက်ကို7 day ကကိုးကားတယ်ဆိုကြတဲ့ကသူတို့တတ်မတော်ရဲ့အထင်ကတော့ဩဦးစေမကသူတို့နည်းနည်းသဘောကျတဲ့ထောက်ခံတယ်ဆိုတဲ့ပုံစံနဲ့ငကူကလေးမှဖူးချစ်စီခဲ့တဲ့ဦးစေမဖဲ့ကိုကြည့်တဲ့ခါကျတော့တတ်မတော်ကလည်းအဲ့လောက်ချစ်တယ်မှာတော့တာထွက်တယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်အဲ့တော့အဲ့ဒီကိစ္စတော့ထားလိုက်အောင်အခုတို့ဖြစ်စင်းတဲ့ခင်းချင်းကိုကျွန်တော်နည်းနည်းဝေဖန်ခြင်းတယ်။တရားဥပဒေစိုးမွေးဆူတောင်းနဲ့ကြည့်နေဆိုရင်အခုကလူကြီးကြီးဆူတောင်းနဲ့တို့ကပြန်ပြေသွားတယ်။အဲ့တော့တရင်ကောင်စီကအဲခင်ဗျားတို့တောင်းပန်လိုက်ခင်ဗျားတို့လည်းခွန်လွတ်လိုက်အဲ့လိုပုံစံနဲ့ကျွန်တော်ဟိုသဘောမကျဘူးပေါ့နော်။ဘာကြောင့်လဲဆိုတော့တို့တရားဆွေးပြီးသား။တရားဆွေးပြီးသားဥစ္စာဖြစ်တဲ့အတွက်တရားကြီးမှနိုင်ကိုအကူပြုလို့မှတကယ်ညှက်ညှက်တတနဲ့ဆုံးဖြတ်ချက်ချက်ခွင့်ကိုကျွန်တော်ဒီစီစင်းနေအဲ့ဒါခင်းချင်းကိုလည်းကျွန်တော်မြင်စင်းနေအဲ့လိုမဟုတ်ဘဲနဲ့နောက်တစ်ခါလာဦးမယ်ဟိုတစ်ခါတော့လည်းပဲရုပ်ရှင်ကိစ္စနဲ့လာပြီအခုကလည်းလာပြန်ပြီဆိုတော့ဒီလိုပဲကျွန်တော်တို့အများအားတောင်းပန်ပြီးတော့မှတရားဥပဒေစိုးမိုးရေးတရားကြီးမှနိုင်ကိုလည်းအာမကူနောက်ပြီးတော့တခြားဟိုတရားမျှတမှုလည်းအာမကူပဲနဲ့လူမှုကြီးနဲ့ပဲဖြစ်ရှင်းနေနေဆိုရင်တော့စစ်တပ်တပ်မတော်ကဘလို့ရင်းကျဲတော့မှလည်းနောက်ဆုံးကြတော့ခလေးလူပဲဖြစ်သွားမှာပေါ့ဆိုလို့ဆိုတာနည်းနည်းဆွေးနွေးချင်ပါတယ်ဗျာ
ဟုတ်ကဲ့ဆလိုင်းဘွေကိုတမိုးရှိတဲ့ဆွေးနွေးချက်လို့ကျွန်တော်ယူဆပါတယ်။ထိုင်းနိုင်ငံကနေဆွေးနွေးမယ်ကိုသီးလယ်မူကိုသီးလယ်မူကရောဘယ်လိုသဘောထားရှိပါသလဲဆွေးနွေးပါခင်ဗျာ
။ဟုတ်ပါခင်ဗျာ။ကျွန်တော်အနေနဲ့ဥစီမအမှန်တရားအဲ့လိုတင်ကြတယ်ဆိုရင်ကျွန်တော်ကထောက်ခံပါတယ်။ဒီမီဒီယာကတော့ကျွန်တော်တို့ထောက်ခံပါတယ်ခင်ဗျာ။ဒါဖြစ်လို့ဆိုတော့သူတို့မှအပြစ်မရှိပါဘူး။အပြစ်ရှိတာမတရားဆွဲမတရားတရားဆွဲတဲ့အခွင့်အရေးတွေကတောင်းချိပါတယ်အပြစ်ရှိပါတယ်ခင်ဗျာ။တောင်းမှန်မှာတော့အဲ့ဒီလောက်ဆောင်တဲ့လူတွေကတောင်းပန်ရမှာဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့အမှန်မှဒီဥစီမားကိုနောက်ခံတယ်။ဒါဖြစ်လို့ဆိုတော့ဥစီမားကကျွန်တော်တို့ဘယ်စစ်တပ်တွေနဲ့ပြည်သူတွေနဲ့တောင်းစီအောင်ညီညွတ်အောင်လောက်ဆောင်တဲ့သဘောပဲဖြစ်ပါတယ်။အဲဒါကိုကျွန်တော်တို့ကြိုးစားပါတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီလိုလောက်ဆောင်ကြတာလက်ရှိအခြေကတအဖွဲ့ကြီးမှာတော့အမှန်ကမှတောင်းရှိရတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပဲပြောချင်ပါတယ်ခ
င်ဗျဟုတ်ကဲ့ပါဒီကိုတီလေးမျိုးကျေးဇူးများကြီးတင်ပါတယ်ဆိုတော့ဦးမြင့်ကျော်နဲ့ဦးစိန်ဝင်ခင်ဗျာဒီအဖြစ်ပြက်မျိုးကဟလာအရင်ကလည်းဖြစ်ခဲ့ဘူးပါတယ်အခုထပ်ဖြစ်တယ်နောင်လည်းဖြစ်မယ်မဖြစ်ဘူးမဖြစ်ဘူးလို့ကျွန်တော်တို့ဒီကြောက်အောင်ပြောနိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုသဘောရပါတယ်ဆိုတော့မြန်မာနိုင်ငံသတင်းမီဒီယာလောကကအခုမှဖူးစငုံစပွင့်ဖူးစလုံးလုံးလျားလျား ဟလာအတောင်ပေါက်ပြီးတော့အကောင်ဖြစ်တဲ့အချိန်တွေမရောက်သေးဘူးလို့ဒါကျွန်တော်တို့သတင်းမီဒီယာလောကသားအားလုံးကဒီလိုပဲလက်ခံနားလည်မယ်လို့ကျွန်တော်ထင်ပါတယ်လွတ်လပ်ခွင့်အတွက်လည်းရုန်းကန်နေရဆဲပါဒီလိုအချိန်တွေမျိုးမှာဒီလိုဖြစ်ပျက်ဖြစ်လာတာဒီမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဘလောက်ထိစိုးရိမ်စရာကောင်းတဲ့အချိန်တွေမှာရှိနေပါသေးတယ်လို့ခင်ဗျာဦးမြင့်ကျော်အရင်ပြောပါအ
ဲကျွန်တော်မြန်မာတော့ဟိုဟိုဒီဘက်ကရီတရားပေါ့လေအဲဟိုနိုတလောလေသတင်းတစ်ပုဒ်မှာဟိုပြည်ငြိမ်းဝန်ကြီးကပြောရင်မြန်နိုင်ငံဒီမိုကရေစီပြည့်ဝမရသေးဘူးဆိုတဲ့ဟာကိုပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကလည်းဟို reality ပဲပေါ့လောလောဆယ်ဟိုတက်မတော်ကဟိုလွတ်တော်မှာလဲ25ငန်းနှုန်းဟိုကိုတာစနစ်နဲ့ရယူထားသေးပဲဆိုတော့ဒီသတင်းလွတ်လပ်ခွင့်လိုကိစ္စမျိုးမှာလဲဒီကိစ္စမှာအချိုးရရဲ့သဘောထားတဲ့ကိုတက်မတော်ကသူ့သဘောထားကိုသူ့အတူဆုံးဖြတ်တယ်ပေါ့လေဆိုတော့ဟိုအချိုးရကလူလာခဲ့လူလာကလမ်းလူလာတော့ကျွန်တော်မသိဘူးတိုးတော့ဒီကိစ္စမှာတန်ကြာဝင်ချိန်ခဲ့သည့်ရှိခဲ့ရင်တောင်မှပဲဝင်လို့မရတဲ့အနေထားတက်ရကိစ္စပဲတက်ဟိုတက်မလို့သူ့ဟာသူဆုံးဖြတ်လိုက်မယ်ဆိုတဲ့ဟာမျိုး ਨੇ ဒါနိုင်ငံရေးလက်ရှိဗကတိနိုင်ငံရေးချင်းတွေကိုထင်ဟပ်တဲ့ဟာမျိုးလို့ထင်တယ်အဲ့ဒီဆိုတော့ကျွန်တော်သတင်းမီဒီယာလောကရဲ့သတင်းလွတ်လပ်ခွင့်ဆိုတော့လေဟိုတခြားသောဖြည့်စည်းဖို့လိုအပ်ချက်တို့တခြားသောနောက်ခံဆောင်တို့စသဖြင့်ပေါ့လေကျွမ်းစမ်းဆောင်ရေးတို့အဲ့ဒီချက်လက်တွေဘေးဖယ်ထားပြီးတော့ဟိုလွတ်လပ်ခွင့်တက်တယ်လို့ပြောရင်တော့မှပဲ85ရာနှုံရဖို့တော်တော်စူးစမ်းနေရတယ်25ရာနှုံကတော့ဟိုလုံးဝမရနိုင်ဘူးပေါ့လေဒါတော့တေးကြတယ်သူတို့နဲ့တက်မလို့နဲ့ပတ်သက်ရင်တော့လုံးဝတိခတ်မှာမဟုတ်ဆိုတဲ့သဘောမျိုး
ဟုတ်ကဲ့ဦးစိန်ဝင
်ဟုတ်ကဲ့ဟိုဒီတက်မလို့ကသူ့ရဲ့ဟိုအထိခိုက်ခံနေတာလေးရှိနိုင်တယ်ဟလာရှိမယ်ဒါပေမဲ့လည်းတမရောကလည်းကျွန်တော်တို့လူဖွဲ့စည်းတဲ့တတိယဖြစ်တော့ဒီတဲ့လွတ်လပ်ခွင့်တင်းသမားတွေရဲ့အဲတံပိုးဆိုတဲ့ဟာကိုလက်ခံထားလိမ့်လက်ခံထားပါလိမ့်မယ်ဟဲ့လားသူကလည်းအကြောင်းပြလို့မရဘူးပေါ့နော်ဟိုဘာအကြောင်းကြောင့်ဟိုဒီလိုတွေလူကပါတယ်ဆိုတဲ့ဟာအကြောင်းပြလို့မရဘူးသူကလည်းသူ့ကိုယ်သူကို professional ဖြစ်အောင်လုပ်ဖို့လိုတယ်သူရဲ့ပြန်ချမှုပေါ့တမရောရဲ့ပြန်ချမှုကိုလည်း professional ဖြစ်အောင်လုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘဲနဲ့သူကနေပြီးတော့အော်ခုနလိုမျိုး procedure တွေအမှားတွေနဲ့တုံ့ပြန်နေတယ်သူ့လည်းမဟုတ်ဘူးသူ့ကမှမကောင်းဘူးဒါသူ့ကမကောင်းဆိုတိုင်းပြည်တွေလည်းမကောင်းဘူးပေါ့နော်အဲ့ဒီအခါကျတော့ तू က तू လုံးပြည့်လုံးထိုက်တဲ့ဟာ तू ရဲ့တန်ဖိုးကို तू ပြင့်တရားမှာဖြစ်တယ်အဖက်မှာလည်းတရင်သမားတွေကကျွန်တော်တို့ကထောက်ပြချက်ရှိထောက်ပြမှာပဲဝေဖန်ချက်ရှိဝေဖန်မှာပဲအတိမတ်ပြည့်ချက်ရှိအတိမတ်ပြည့်ရမှာပဲတရင်သမားဆိုတော့ဟို negative ကြီးပဲပြောဟိုပြောမယ်လို့လည်းလုံးလုံးမရဘူး तू ဒီပြည်သူ့ပြည်ထောင်စုတာတွားမှာဖြစ်
တာဟုတ်ကဲ့မြန်မာသတင်းမီဒီယာလောကစိုးရိမ်ကြောက်ကြခင်းခင်းနဲ့ရှင်သန်ထွန်းကားပြီးတော့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးအထောက်အကူတိထက်ပူပီးပြုနိုင်ပါစေလို့ကျွန်တော်ဆုတောင်းပါရခင်ဗျာပင်နိုင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစိန်ဝင်းတရရဲ့ပါဝင်ဆွေးနွေးကြသူတွေ message ပို့ email ပို့ဆွေးနွေးသူတွေနားထောင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေ့မှာနောက်ထပ်အကြောင်းအရာတစ်ခုကိုဆွေးနွေးကြသေးတာပေါ့ခင်ဗျာ
ဒါကတော့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုက်ပါဒီစီစဉ်ကိုထုတ်လုပ်သူကမဆုမှုပါရှင်အခုတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ဆက်မှာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာရှိတဲ့လူကုန်ရက်ရက်ွက်စားသောက်ဆိုင်တစ်ခုအတွင်းနိုင်ငံသားအယတားအများစုအပါအဝင်လူ20ကိုတပ်ဖြတ်လိုက်တဲ့အကြမ်းဖက်သမားတွေနဲ့17နှစ်ကြာထိတဲ့ရင်ဆိုင်မှုဖြစ်သွားခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေကမြို့တော်တဝန်းစနေနေ့ကလုံခြုံရေးတွေတင်းကျပ်စွာချထားလိုက်ပါတယ်တေဆုံးသူအများစုတွေထဲဟာအီတလီနဲ့ဂျပန်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်ရဲတပ်ဖွဲ့ဝင်အုပ်လည်းတည်ဆုံသွားပါတယ်ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ဟော်မာဂရက်သက်ချာတာဝန်ကအနားယူပြီးတဲ့နောက်26နှစ်ကြာကာလအတွင်းပထမဆုံးအကြိမ်ဖြစ်နောက်ထပ်အမျိုးသမီးဝန်ကြီးချုပ်တူပေါ်ပေါက်လာမယ့်အလားအလာတွေတွေ့နေရပါတယ် EU ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ပြီးနောက်ယာရုကနှုတ်ထွက်မဲ့လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့နေရာအာနာယကွန်ဆာဗေးတစ်ပါတီရဲ့ခေါင်းဆောင်နေရာကိုဆက်ခံမဲ့သူတွေအဖြစ်ရှေ့ဆုံးကနေရာရှိနေသူတွေထဲမှာခက်ပြက်ပြက်စဉ်းစားလုပ်ကင်တတ်တဲ့ပြည်ထရေးဝန်ကြီးထရီဇာမေနဲ့နိုင်ငံရေးအတွေ့အကြုံသိမ်းမရှိလာတဲ့စွမ်းအင်ဝန်ကြီးအန်ဒရီယာလစ်ဆမ်တို့ပါဝင်ကြပါတယ်ဥရောပချန်ပီယံဖလားဘောလုံးပြိုင်ပွဲတွေကိုစနေနေ့ကပြင်းထန်နိုင်ငံမှာဆက်လက်ကျင်းပရမှာဂျာမနီနဲ့အီတလီအသင်းတို့ရဲ့ quarter final ပွဲစဉ်အတွင်းနှစ်ဖက်တကူးစီတည်ရဖြစ်နေတာကြောင့် penalty ကံပြီးဂျာမနီအသင်းကအနိုင်ရသွားတဲ့အတွက် semi final ကိုတက်သွားပြီဖြစ်ပါတယ်။တင်းငွေနဲ့မြန်မာစံတော်ချိန်ညတနားယူကွမ်းမှာတော့နောက်ဆုံး quarter final ပွဲစဉ်အဖြစ်အင်ရှင်ပြင်းထန်တဲ့ Iceland အသင်းတို့ကစားကြမှာဖြစ်ပါတယ်
။ကိုစော်ဝင်းလိုင်ကသတင်းချင်းချက်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ Dr. Khin Myo Tat ပါရှင်။ Engineer ကတော့ Jonah Cummings ပါ။
တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးထူးတင်ပါတယ်ညနေခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်ပါပါရှင
This program has come to you from the Voice of America, Washington.